Welcome to the Voice of America in Burmese.
Mingla nana khema khmya UI American tanga ni 2005 khu ni mala 19 ye ingani mone phe season ni go myo Washington DC ga ni dai yai thauk lwin pe ni ba bi line do meter 3240 ne 48 do ga ni phan yu na sin nan ya ba de တို့ရရှိနေအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံရဲ့နျူကလ িয়ার အရေးသတ်မှတ်တဲ့အချိန်အတွင်းသဘောတူညီချက်ရနိုင်ဖို့အမေရိကန်နဲ့အီရန်နိုင်ငံကြားရဲ့ဝန်ကြီးတွေထပ်မံတွေ့ဆုံခဲ့ကြပါတယ်လူမြင်ကွင်းက10ရက်လောက်ပြောင်းနေတဲ့ရုရှားသမ္မတဟာတနင်္လာနေ့ကပထမဆုံးအကြိမ်ပြန်ထွက်လာခဲ့ပါတယ်တရုတ်နိုင်ငံကိုအမြောက်စံတီကြတာဟာမြန်မာစစ်တပ်ရဲ့လက်ချက်မဟုတ်ဘူးလို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်အင်ဂျင်နိုင်တဲ့သူတင်ပြပေးမှာခင်ဗျာ
ကောင်းပါပြီခင်ဗျာတဲ့နေ့အပြီးမှာတော့အရင်ဆုံးနားဆင်ရမယ့်အထက်မှာဆိုရင
်ရှင်းပြောရင်အခုဖန်ထားတဲ့ចောင်းသားတွေတော်တော်များများဟိုကပြန်လှုပ်ရမယ်ဂိမ်
းအာရှလူခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးပြောသွားတာပါပညာရေးဥပဒေပင်စင်ရေးဆန္ဒပြចောင်းသားတွေကိုဘာပုံမှန်မှမတက်ဘဲနဲ့24နာရီကျော်ဖန်ထားတာဥပဒေနဲ့မညီဘူးဆိုပြီးတော့ဥပဒေပညာရှင်တွေကပြောဆိုတဲ့အကြောင်းသတင်းလွန်မှာနားဆင်ကြရဖို့ရှိပါတယ်ဒါအပြင်ပညာရေးဥပဒေပင်စင်ရေးအမျိုးသားလွှတ်တော်ကြားနာပွဲကိုចောင်းသားတွေတက်ရောက်ပြီးတော့ဆွေးနွေးကြတဲ့သတင်းနေပြည်တော်မှာရောက်နေတဲ့ KIO ခေါင်းဆောင်တွေဟာတမနာနဲ့ကာဝေးဦးစီးချုပ်တို့ကိုတွေ့ဆုံခဲ့တယ်ဆိုတဲ့အကြောင်းတွေအပြင်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဆုံးသက်ရေးနှစ်ရှည်ကာလကြာရှည်စွာဆွေးနွေးလာခဲ့ကြပြီးတဲ့နောက်သတ်မှတ်ထားတဲ့အခုလကုန်ပိုင်းမတိုင်ခင်သဘောတူညီချက်ရနိုင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်တို့ဟာဆွစ်ဇာလန်နိုင်ငံမှာတနင်္လာနေ့ကထပ်မံတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအတွင်းအမေရိကန်လောင်စာဆွမ်းအင်ဝန်ကြီးအာနက်စ်မိုနစ်နဲ့အီရန်နိုင်ငံနျူကလ িয়ার အကြီးအကဲအလီအက်ဘာဆာလေဟီတို့လည်းပါဝင်ပါတယ်။ဒီဝန်ကြီးတို့ဟာအီရန်နိုင်ငံရဲ့နျူကလ িয়ার နဲ့ဆိုင်တဲ့နည်းပညာပိုင်းဆိုင်ရာကိစ္စရပ်တွေကိုတနင်္လာနေ့ကဆွေးနွေးခဲ့ကြပြီဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီနဲ့လေးနာရီလောက်ဆွေးတွေ့ဆုံအပြီးအီရန်ကိုယ်စားလှယ်အဖွဲ့ဟာ EU ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ဘရပ်ဆဲလ်စ်မြို့ကိုဆက်လက်ထွက်ခွာသွားပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုအနည်းဆုံး10နှစ်လောက်ထိန်းချုပ်ဟန်တားနိုင်မဲ့အခြေခံသဘောတူညီချက်အခုလမကုန်ခင်ရနိုင်ဖို့အတွက်ကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုဂျာမနီပြင်သစ်ဗြိတိန်ရုရှားနဲ့တရုတ်နိုင်ငံတို့ကကြိုးပမ်းနေကြတာပါသဘောတူညီချက်ရလာရင်တော့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုတဖြည်းဖြည်းချင်းလျှော့ချပေးသွားမှာဖြစ်ပါတယ်။ဇွန်လ30ရက်နေ့မှာအပြည့်အစုံသဘောတူညီချက်ရနိုင်ဖို့နှစ်ဖက်စလုံးကစီစဉ်ထားပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့မှန်းဆပြောဆိုချက်တွေအာဏာသိမ်းခံလိုက်ရတဲ့ဆိုတဲ့ကောလာဟလတွေထွက်ပေါ်လာပြီးတဲ့နောက်တနင်္လာနေ့ကသမ္မတပူတင်ဟာလူအများရှိပထမဆုံးချိန်ထွက်လာခဲ့ပါတယ်။ Saint Petersburg ကကွန်စတန်တင်နန်တော်မှာကာဂျစ်စတန်သမ္မတနဲ့မတွေ့ဆုံခင်သမ္မတပူတင်ကသတင်းမီဒီယာတွေရှေ့ထွက်လာခဲ့တာပါသူ့ကိုနန်းတော်တပတ်လှက်ပြီးတော့ပြသတဲ့ချိန်မှလဲရုရှားသမ္မတဟာကျန်းမာရေးအလွန်ကောင်းမွန်နေကြောင်းကာဂျစ်စတန်သမ္မတကပြောပါတယ်ဒါအပြင်အတင်းပြင်းပြောဆိုမှုတွေသာမရှိဘူးဆိုရင်သူ့ဘဝဟာပြင်းစရာကောင်းလိမ့်မယ်လို့ကာဂျစ်စတန်သမ္မတကိုမစ္စတာပူတင်ကပြောဆိုခဲ့ပါတယ်မတ်လ5ရက်နေ့အီတလီဝန်ကြီးချုပ်နဲ့မော်စကိုမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်တနင်္လာနေ့မတိုင်ခင်အထိသမ္မတပူတင်ဟာရက်အတန်ကြာလူမြင်ကွင်းကနေပျောက်ကွယ်နေတာပါကာဂျစ်စတန်နဲ့ဘဲလာရုစ်နိုင်ငံတွေကသမ္မတနှစ်ဦးနဲ့မက်ရှလ12ရက်နဲ့13ရက်တွေမှာကာဆက်ကာမြို့တော်အက်စတာနာမှာသမ္မတပူတင်တွေ့ဆုံမဲ့အစီအစဉ်ကိုရွှေ့ဆိုင်းခဲ့ရတာပါသမ္မတပူတင်နေမကောင်းဖြစ်နေတဲ့အတွက်ဒီအစီအစဉ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ကာဆက်ကာအစိုးရနဲ့နှိဆက်တဲ့အတိုင်းဝိုင်းကိုကိုကာပြီးတော့ရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်ရှင်
ခရိုင်းမီးယားဒေသကိုချူကျော်သိမ်းပိုက်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတို့ကရုရှားပေါ်စီးပွားရေးပိတ်ဆို့အရေးယူမှုတွေဆက်လက်ပြုလုပ်ဖို့တနိပ်ထံချလိုက်ကြပြီးရုရှားအနေနဲ့ပြီးခဲ့တဲ့လအတွင်းရရှိခဲ့တဲ့အပြစ်ခတ်ရဆေးသဘောတူညီချက်ကိုလိုက်နာခြင်းမရှိရင်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံပြုလုပ်သွားမယ်လို့ဂရီပေးပြောဆိုလိုက်ပါတယ်ရုရှားလွှတ်တော်ကခရိုင်းမီးယားဒေသကိုသိမ်းပိုက်ဖို့မဲခွဲမဆုံးဖြတ်ခင်ခရိုင်းမီးယားမှာရုရှားတို့ကအတူအယောင်လူထုဆန္ဒခံရေးဝဲကျင်းပပေးခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကတနင်္လာနေ့ကပြောပါတယ် ဒီဆန္ဒခိုင်ဝဲဟာဒေတာကန်တွေကသူတို့သဘောဆန္ဒအတိုင်းပြုလုပ်ခြင်းမဟုတ်တဲ့အပြင်တည်တာမြင်တာမှုလည်းမရှိဒီမိုကရေစီနီးလန်းလည်းမကျတဲ့ဆန္ဒခိုင်ဝဲဖြစ်တယ်လို့နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါတယ်ဒီတော့တွင်ရုရှားလိုလာတဲ့ခွဲထွက်ရေးသဘောအဖွဲ့တွေကိုချေမှုန်းနိုင်ဖို့အနောက်နိုင်ငံတွေကစစ်လက်နက်ပစ္စည်းတွေအကူအညီပေးရေးဆွေးနွေးဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တနင်္လာနေ့ကဘာလင်မြို့မှာတွေ့ဆုံခဲ့ပါတယ်ယူကရိန်းကိုစစ်လက်နက်ပစ္စည်းတွေမထောက်ပံ့ဖို့ဂျာမန်နိုင်ငံသားဝန်ကြီးကပြီးခဲ့တဲ့သတင်းပတ်အတွင်းသတိပေးပြောအပ်ပြီးမှပဲအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်
။ American ဆိုရကစီးရီးယားဆိုရနဲ့ဆွေးနွေးဖို့စိတ်ဝင်စားမှုရှိနေတယ်လို့ American နိုင်ငံသားဝန်ကြီး John Kerry ကတနင်္ဂနွေနေ့မှာပြောဆိုလိုက်တာနဲ့ပတ်သက်လို့ American နေအပြောနဲ့အလုပ်ညီမညီကိုသူ့အနေနဲ့စောင့်ကြည့်နေကြောင်းစီးရီးယားသမ္မတ Bashar al-Assad ကပြောဆိုလိုက်ပါတယ်။John Kerry ရဲ့ကြေညာချက်ကိုကြားလိုက်ရတာပဲဖြစ်ပြီးလက်တွေ့အကောင့်ထဲဖော်မဲ့အစီအစဉ်ကိုစောင့်ကြည့်ပြီးတဲ့နောက်မှစီးရီးယားဘက်ကဆုံးဖြတ်ချက်သဘောထားပေးမှဖြစ်တယ်လို့သမ္မတအာဆတ်ပြောကြားချက်ကိုကူကပြီးစီးရီးယားနိုင်ငံပိုင်သတင်းဌာနကဖော်ပြခဲ့တာပါစီးရီးယားနိုင်ငံမှာလူပေါင်း2,000ထက်မကသေဆုံးခဲ့တဲ့ပြည်တွင်းစစ်ကာလ၄နှစ်ပြည့်လာပြီးဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးယားသမ္မတနဲ့မဖြစ်မနေအပေးယူလုပ်ရတော့မှဖြစ်တယ်လို့မစ္စတာ ကယ်ရီကတနင်္ဂနွေနေ့ကပြောဆိုလိုက်တာပါ2014ခုနှစ်က IS Islamic အစွန်းရောက်စစ်သွေးကြွတွေတင်ပိုက်ထားတဲ့ Syria မြောက်ပိုင်းနဲ့အရှေ့ပိုင်းကလေကြောင်းတိုက်ခိုက်မှုတွေမှာ American ကပါဝင်လာပြီးတဲ့နောက် Syria နဲ့ American ဟာရံပတ်နိုင်ငံတွေဖြစ်လာခဲ့ကြတာပါရှင
် UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်တရုတ်မြန်မာနယ်စပ်ကုကန့်ဒေသမှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့ MNDAA ကုကန့်တပ်ဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကအမြောက်ဆန်နေကြပြီးတရုတ်နိုင်ငံသားတချို့သေဆုံးခဲ့ရတဲ့အပေါ်မြန်မာအစိုးရအနေနဲ့အစိမ်းမကောင်းဖြစ်ရကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုအမြောက်ဆန်နေတရုတ်ဘက်ကကြားတာဟာမြန်မာစစ်တပ်ကြောင့်မဟုတ်ဘူးလို့ညှင်းဆိုထားပါတယ်။အဲ့ဒီလိုအမြောက်ဆန်နေတရုတ်နိုင်ငံဘက်ကကြားခဲ့ရကတရုတ်နိုင်ငံသား9ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာအစိုးရသတင်းမီဒီယာတွေမှာရေးသားဖော်ပြပါတယ်။ဖြစ်စဉ်အသေးစိတ်နဲ့ဖြစ်ရမှန်ပေါ်ပေါက်ရေးအတွက်မြေပြင်မှာပမာဏစစ်ဆေးမှုတွေလုပ်ဖို့မတ်လ15ရက်နေ့ကမြန်မာစစ်တပ်ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့တရုတ်နိုင်ငံဘက်ကဒေသခံအာဏာပိုင်အဖွဲ့တစ်ဖွဲ့ယူနန်ပြည်နယ်နိုင်ငံရေးဌာနကတာဝန်ရှိသူတွေနဲ့ကုမင်းမြို့မှာရှိတဲ့မြန်မာကောင်စစ်ဝန်ချုပ်တို့ဟာအခင်းဖြစ်ပွားတဲ့နေရာကိုတွားရောက်စစ်ဆေးကြည့်ရှုနေတဲ့အကြောင်းလိုအပ်တဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတွေကိုဆက်လက်ပြုလုပ်သွားမယ်အကြောင်းဖော်ပြထားပါတယ်။ MNDAA ကိုကန့်တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြလင်းကတော့သူတို့အနေနဲ့ဒီလိုတရုတ်နိုင်ငံတွေကိုထိရောက်အောင်ပြစ်နိုင်စွာမရှိကြောင်းမြန်မာအစိုးရဟာចောင်းသားအရေးခင်းကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းတာကိုအာရုံလွဲရအောင်အခုလိုလှုပ်ဆောင်နေဖြစ်ကြောင်းပြန်လည်ခြေပခဲ့ပါတယ်။တရုတ်ဆိုရဘက်ကလည်းဒီအမြောက်ဆန်နေကြလာတာဟာမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့အကြင်ကြင်ပြောဆိုထားပြီးဖြစ်ပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့28ကြိမ်မြောက်ညီလာခံကိုတင်သွင်းမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့အစီရင်ခံစာကို FIDH ခေါ်အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့ချုပ်ကကြိုဆိုလိုက်ပါတယ်။ဒီစင်ကန်စာဟာမြန်မာနိုင်ငံမှာမဖြေရှင်းမဲ့ကြံရှိနေသေးတဲ့စိုးရိမ်ပွဲရာလူခွေရေးပြဿနာတွေရှိနေသေးတယ်ဆိုတာကိုအမှတ်ရစေတယ်လို့လည်းဆိုပါရယ်မကြာသေးမီကចောင်းသားတွေဆန္ဒပြမှုပေါ်အကြမ်းဖက်ဖြိုခွင်းခဲ့မှုဟာငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုကိုနှိပ်ကွက်ရာရောက်ပြီးမြန်မာနိုင်ငံမှာဥပဒေချိုးဖောက်သူတွေကိုအရေးယူခြင်းမရှိသေးတာတွေ့ရတဲ့အကြောင်းထောက်ပြထားပါရယ်ဒါအပြင်ပြည်ခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာလူခွေရေးနောက်ပြန်ဆုတ်တာကိုတွေ့ရတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးမယ်လို့သမ္မတဦးသိန်းစိန်ကကတိပေးထားပေမယ့်လို့အခုချိန်ထိနိုင်ငံရေးအကျဉ်းသားဒါဇင်ပေါင်းများစွာရှိနေပြီးအရေးအတွက်ဟာမှန်မှန်ကြီးတိုးလာနေတာတွေ့ရတယ်လို့လည်းဖော်ပြထားပါတယ်။ဒါကြောင့်နိုင်ငံရေးအကျဉ်းသားအားလုံးကိုချွင်းချက်မရှိလွှတ်ပေးဖို့ FIDH အဖွဲ့အစည်းနဲ့တောင်းဆိုလိုက်ပါတယ်။လယ်မြေသိမ်းမှုအပေါ်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးနှောက်ယှက်အကျဉ်းချနေတာတွေကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့လည်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်ရဲဘက်စခန်းတွေမှာဖမ်းဆီးထားသူ1000ကျော်ရိုးရဲ့နေထိုင်မှုအခြေအနေနဲ့ပတ်သက်ပြီးတော့လည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့တည်ဆုံးခဲ့သူ1100ကျော်ရှိတဲ့အတွက်ကြောင့်ပြမ်းမြ3ရက်မှာတအူးကြတည်ဆုံးနေတာကိုတွေ့ရတယ်လို့လည်းထောက်ပြထားပါတယ်။စောစောပိုင်းမက်လာ10ရက်နေ့ကတော့မြမအစိုးရအနေနဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာပါအချက်တွေကိုကန့်ကွက်ကြောင်းကြေညာချက်ကိုမြမနိုင်ငံသားရေးဌာနကတဆင့်လူခွေရေးကောင်စီထံကိုတင်သွင်းခဲ့ပါတယ်။ ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိသွားခဲ့တဲ့လူခွင့်ရေးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာတွဲဆောင်လူသူတွေနဲ့လွတ်လပ်စွာတွဲဆောင်ခွင့်ပေးခဲ့ပေးမယ်လို့လည်းသူ့ရဲ့အစီရင်ခံစာမှာဗတ်လိုက်မှုတွေရှိနေတာတွေ့ရတဲ့အကြောင်းဝေဖန်ထားပါတယ်။လွတ်လပ်စွာစုယုံခွင့်နဲ့ဆန္ဒထုတ်ပေါ်ခွင့်မြန်မာနိုင်ငံမှာပေးထားတဲ့အကြောင်းမြန်မာပြည်သူတွေအနေနဲ့အင်တာနက်အသုံးပြုမှုနဲ့ပတ်သက်ပြီးတော့လွတ်လပ်စွာအသုံးပြုခွင့်ရှိကြတဲ့အကြောင်းပုံနှိပ်ထုတ်ဝေတဲ့ဥပဒေမှာလည်းမှတ်ပုံတင်ဖို့လိုပေမဲ့စင်စာဖြတ်တောက်မှုတွေမရှိတဲ့အကြောင်းတုံ့ပြန်ထားပါတယ်။နိုင်ငံရေးအကျဉ်းသားတွေအနေနဲ့ဒီပြန်လည်စီစီရေးကော်မတီကိုမြန်မာအစိုးရအနေနဲ့ဖွဲ့စည်းပြီးလူငယ်ချမ်းသာခွင့်ကိုလည်း14ချိန်သမရကပေးခဲ့တဲ့အကြောင်းလည်းထောက်ပြထားပါတယ်။ဒါပြင်ယာယီတပ်တေကန်ဝှိုက်ကတ်ရထားသူတွေအနေနဲ့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးကလူမှုဆန္ဒခံယူပွဲမှာမဲပေးပိုင်ခွင့်မရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်တယ်လို့စသဖြင့်မြန်မာအစိုးရဘက်ကထောက်ပြထားပါတယ်ရှင်။
အီဘိုလာရောဂါပိုးကူးစက်နေတဲ့အမေရိကန်ကျန်းမာရေးဝန်ထမ်းရဲ့အခြေအနေဟာဆိုးဝါးနေရာကနေတနင်္လာနေ့မှာဆုံးရတဲ့အခြေအနေကိုရောက်သွားပြီဖြစ်ပါတယ်။အဲဒီလူနာကိုနောက်အာဖရိကကနေတောက်ကြနေကအမေရိကန်နိုင်ငံအရှိတ်ဘက်ချမ်းမယ်ရီလန်းပြည်နယ်မှာရှိတဲ့ NIH အမျိုးသားကျန်းမာရေးဌာနမှပြောင်းရွှေ့ကူးသမှုပေးနေတာဖြစ်ပါတယ
်။နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နီယာတို့ကြီးညာသွားကြတာဖြစ်ပါရခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလော်တွေကိုစက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးတော့အဖမ်းစည်းခံကျောင်းသားတွေအကြောင်းနဲ့စပါမယ်။ပညာရေးဥပဒေပြင်ဆင်ရေးရေးဆွဲထားတဲ့ပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကျောင်းသားတွေကိုအာဏာပိုင်တွေကပုံမှန်တက်ပြီးတော့တရားစွဲဆိုခြင်းမရှိဘဲနဲ့24နာရီကျော်ဖမ်းဆီးထားတာဟာဥပဒေနဲ့မညီညွတ်ဘူးလို့ဥပဒေပညာရှင်တွေကထောက်ပြပြောဆိုလိုက်ပါတယ်။ဆန္ဒပြပင်မကျောင်းသားတပိတ်စခန်းကိုအာဏာပိုင်တွေဘက်ကလေဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းပြီးတဲ့နောက်ရက်တွေမှာကျောင်းသားခေါင်းဆောင်တွေကိုလိုက်လံဖမ်းဆီးခဲ့တာနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြည်စုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်
။ပဲခူးတိုင်းလေဗရန်မြို့မှာကျောင်းသားတွေရဲ့ပင်မတပိတ်စခန်းကိုအကြမ်းဖက်ဖြိုခွင်းပြီးတရားကြောင်ကိုဖမ်းဆီးထင်းသိမ်းလိုက်တဲ့အပြင်အဲ့ဒီနောက်ပိုင်းရက်တွေမှာလည်းကျောင်းသားတွေကိုပုံမှန်မတက်တပ်တွေအထောက်ထားခိုင်လုံမှုမရှိဘဲအပြင်မှာရှိနေတဲ့ဗကတကျောင်းသားခေါင်းဆောင်တွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးမှအာရှလူခွင့်ရေးကော်မရှင်ကဦးမင်းလွင်ဦးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။
ရန်ကုန်မှာဖမ်းဆီးသွားတဲ့မဟာနီဦးအပါဝင်၄ဦးဆိုလို့ရှိရင်လည်းအလုံးမျိုးနဲ့ရဲစခန်းမှာအမှုဖွင့်ထားတာမဟုတ်ပဲနဲ့တိုင်းဒေသကြီးအဖွဲ့ကနေပြီးတော့လာရောက်ဖမ်းဆီးတာဖြစ်တဲ့ပြီးတော့တခါတည်းတာဝတီကျင်းအောင်ပို့လိုက်တယ်လို့ကျွန်တော်တို့သိရပါတယ်။တာမန်ပြည်သူတို့တယောက်ကိုဖမ်းမယ်ဆိုလို့ရှိရင်24နာရီတည်းကြော်လွန်ပြီးတော့ချုပ်နှောင်ထားခွင့်မရှိပါဘူး။အဲ့ဒီလိုချုံနောင်ထားမယ်ဆိုလို့ရှိရင်တရားရုံးကိုတင်ပို့ပြီးတော့မှချုပ်ရမှန်ယူရမှာဖြစ်ပါတယ်။ဒါကတော့ကျွန်တော်ပြည်မှုဆိုင်ရာကျင့်သုံးဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်ပါ။ဒုနီးတူစွာပဲကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းနိုင်ငံသားတယောက်ရဲ့ရပိုင်ခွင့်ဥပဒေရရပိုင်ခွင့်ရှိတဲ့အခွင့်အရေးတွေမှာနိုင်ငံသားတဦးတယောက်ကို24နာရီထက်ကျော်လွန်ပြီးတော့ဥပဒေမဲ့ဖမ်းဆီးချုံနောင်ခြင်းမပြုရဆိုတဲ့အခွင့်အရေးပြဋ္ဌာန်းထားတာရှိပါတယ်။တရားရုံးမှာအမှုစွဲတင်ဖို့အတွက်အချက်လည်းမလုံလောက်သေးဘူးမလုံလောက်သေးတဲ့အခါကျသူတို့တရားရုံးကိုမတင်နိုင်သေးဘူးရှင်းပြောရင်အခုဖမ်းထားတဲ့ကျောင်းသားတွေတော်တော်များများကပြန်လွှတ်ရမယ်ဂိမ်းဆိုင်နေအဲ့တော့လက်ရှိအစိုးရလက်ထက်မှာပြည်ထရေးဝန်ကြီးဌာနလက်အောက်ကမြန်မာနိုင်ငံရဲတပ်ဖွဲ့လှုပ်ဆောင်နေတဲ့ကိစ္စရပ်တွေကကျွန်တော်တို့တော်တော်မီးမြန်းဖို့လိုအပ်လာတဲ့ကိစ္စတွေဖြစ်တယ်
။ပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒပြနေကြတဲ့ဘဂဒကျောင်းသားခေါင်းဆောင်တဦးလည်းဖြစ်လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဘဂဒအဖွဲ့ရဲ့15ဦးကော်မတီဝင်လည်းဖြစ်တဲ့မုံရွာနီးပညာတက္ကသိုလ်ကျောင်းသားမောင်ဆိုးလိုင်ကိုအာဏာပိုင်တွေကမတ်လ10ရက်နေ့ညကသူနေတဲ့အဆောင်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖခင်ဖြစ်သူဦးကျော်ထေးက VOA ကိုပြောပါတယ
်။အင်္ဂလိပ်လိုဆေးကြီးကဆယ်နာရီတော့ပါကျွန်တော်တို့ကတော့အဲမှာဒီနေ့ဝေးတော့ကျွန်တော်ခေါ်တော့ဗာရောက်နေခေါ်တော့မိလဲအောင်ကြဆောင်းငါညဆယ်နေလောက်မှာတကယ်ကြီးတော့ကလူလူဘာလို့လို့လဲခေါ်ပြီးတော့သူဖမ်းတော့ဒီကမျိုးပြောရကြမိကဆောင်းနေမှာခင်ဗျမိကလည်းဗာရောက်ပြီးအကြောင်းကြားတယ်ခင်ဗျသူဖမ်းတဲ့အကြောင်းဖုန်းနဲ့ပဲလှမ်းပြီးတော့ပြောတာလူလည်းတော့ဒါရဲ့မပြောဘူးဗျဖုန်းနဲ့ပဲကုနေလှမ်းပြီးတယ်ခင်ဗျအဲ့တော့ကျွန်တော်လိုက်တော့တွေ့တယ်ဗျ
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးကနေရန်ကုန်ကိုခြေတက်လာတဲ့ကျောင်းသားတပိတ်ပင်မစစ်ကျောင်းမြင့်ကြံမျိုးကိုရောက်တဲ့အချိန်ဇန်နဝါရီလ26ရက်နေ့ကမြင့်ကြံဒီဂရီကောလိပ်အလံတိုင်မှာတင်ထားတဲ့နိုင်ငံတော်အလံကိုဖြုတ်ချပြီးကျောင်းသားတွေကခွတ်တောင်းအလံလွင့်ထူခဲ့မှုမှာပါဝင်ခဲ့တဲ့အတွက်ဖမ်းဆီးတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဘာကြောင့်ဖမ်းထားတယ်ဆိုတာကိုအာဏာပိုင်တွေကအသိပေးခြင်းမရှိဘူးလို့မနေ့မတ်လ26ရက်နေ့ကမြင့်ကြံထောင်မှာမောင်ဆိုးလိုင်ကိုထောင်ဝင်စွာတွားတွေးခဲ့တဲ့အကူဖြစ်သူကအခုလိုဆက်ပြောပြပါတယ်
သူ့ကိုခေါ်ထားတဲ့နောက်ွယ်မှာဘာမှသိပြီးတော့စစ်ဆေးတာမရှိတာတော့
เนี่ยทุจริตหมดคุณด้วยอะไรบ่ยောက်ลาพี่กระเดะอ่ะดีได้มั้ยท้าနေเลยตะโบမျိုးရှိတာပေါ့แต่ปุ๊บมาอติจาตัวแล้วตัวอ่ะคือดี23อ่ะเนี่ยยงยิงทุ่มเลยรู้တော့รู้ပြောထားတာတော့ရှိတယ်ဒါပေမဲ့အဲ့ဒါကလည်းဘယ်လိုอติจาဆိုလဲအချက်မျိုးကိုဒီသာဘောပြောလို့မရဘူးပေါ့နောက်တစ်ချက်ကသူ့ကိုလမ်းခေးစားနဲ့ဆွဲတယ်လို့ပြောမယ်ဆိုရင်လည်းကျွန်တော်တို့မှာခိုင်မာတဲ့ဒီပေါ်တော့သူဒီကင်းကတကယ်သူကနှစ်ထိုးကြီးမှသူကလှည့်ပြန်သွားပြီဆိုတော့ဒီညညာကိုသူမရောက်နိုင်လေအချက်ကသူကမရောက်ခဲ့ဘူးပေါ့မရောက်ခဲ့တာရဲ့နောက်တစ်ချက်ကသူရှိနေတဲ့ချိန်ကကြောက်ခေါ်ချိန်ထဲမှာလည်းသူကအဲ့ဒီမှာမောဟာမှာသူရှိနေတဲ့အတွက်ကမော်စွန်လိုင်ကဒီစိတ်ကမှသူပါဝင်မှုမရှိဘူးဆိုတော့လည်းတွက်လို့ရတယ်အဲ့ဒီလိုတွက်လို့ရတာလည်းထားရောက်ထဲမှာသူကပါနေရလေခုကျွန်တော်တို့ကဒီလေးဝန်တိုင်းတွေ့ဆုံမှုဆန်ရောက်ထဲမှာပါနေပါတဲ့ထဲမှာသူကဒီကဘဂတာထဲမှာဖြစ်နေတာဖြစ်တဲ့အတွက်ရောကျွန်တော်တို့ထင်နေပေါ့နော်ဒါကကျွန်တော်တို့ရဲ့ခံမှန်းချက်ပေါ့ဗျာ
မော်စွန်လိုင်လိုပဲပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်တက်ကြွစွာပါဝင်လှုပ်ရှားသူလည်းဖြစ်ဘဂတာကျောင်းသားကောင်းဆောင်တူဦးလည်းဖြစ်တဲ့မဟန်နီဦးနဲ့တခြားလေးဦးတို့ကိုလည်းအာနာပိုင်နေကမလ12ရက်ကြာတာပရိနေညကရန်ကုန်အလုံးမြို့နယ်မှာဖမ်းဆီးထိန်းသိမ်းလိုက်ပြီးအခုသူတို့ကိုတာယာဝတီထောင်မှာထိန်းသိမ်းထားပါတယ်မဟန်နီဦးကိုတာယာဝတီအကျဉ်းထောင်မှာမနေ့မလ16ရက်နေ့ကထောင်ဝင်စာတွားတွေ့ခွင့်ရခဲ့တယ်လို့ဖခင်ဖြစ်သူဦးထွန်းဦးကပြောပါတယ
်ဒီနေ့သွားတယ်သွားတော့တာယာဝတီမှာရှိတယ်လို့ပြောပါတယ်သူတို့၃ယောက်စလုံးလေကိုမိုးချက်နေတော့ကိုတီဟာဝင်းတင်ရဲ့မဟန်နီဦးရဲ့၃ယောက်ကျောင်းကအဲဆာယာဝတီအကျဉ်းထောင်မှာရှိပါတယ်တဲ့
အခုမဟန်နီတို့ကိစ္စကရောသူတို့ဘာမှုနဲ့ဆွဲတယ်လဲဘယ်တော့ယုံထုတ်မလဲဆိုတာသိရလားခင်ဗျတ
ကယ်ဝင်တော့မသိရဘူးဒါပေမဲ့အဲ့ဒီမှာတော့ဟိုပြောတာဆိုတာအရာတော့ဒီလက်ပတန်းကလူတွေနဲ့ပဲအတူတူပဲပုံမှန်အတူတူပဲတက်တယ်လို့ဆိုပြီးကျွန်တော်တို့သိရတယ်အဲ့ဒီကိစ္စအတွက်ကိုတော့ကျွန်တော်ရဲမွေးကြီးဦးဝင်းစိန်ကိုနဲ့တွေ့တွေ့ဖို့အခြေအနေရှိပါတယ်ခင်ဗျ
အနာဘိုင်နေဘက်ကပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်အမှန်တကယ်လိုလားတယ်တွစ်ဆုံဆွေးနွေးတဲ့နည်းနဲ့ဒီကိစ္စကိုအဖြေရှာဖို့အတွက်တကယ်လိုလားတယ်ဆိုရင်ဖန်ဆီးထားတဲ့ကျောင်းသားခေါင်းဆောင်တွေကိုအရင်လွတ်ပေးဖို့လိုကြောင်းသူ့အနေနဲ့တော့လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးမှုကရရှိခဲ့တဲ့သဘောတူညီချက်၁၁ချက်ကိုဆက်လက်ဆုပ်ကင်သွားမှာဖြစ်ကြောင်းမဟနီဦးကပြောပြခဲ့တယ်လို့ဦးထွန်းဦးကပြောပါတယ်အမျိုးသားလွှတ်တော်မှာပညာရေးဥပဒေပြင်ဆင်ရေးဌာနဝဲကိုဒီကနေ့မလ၁၉ရက်နေ့မှာပြုလုပ်ဖို့ရှိနေတာမှာ NNER ပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတက်ရောက်ပြီးဖန်းစီကံကျောင်းသားတွေပြန်လွတ်ပေးရေးအတွက်ပြောဆိုမယ်လို့ NNER ကမူဝါဒရေးရာမူမတူတူမာက VO ကိုမလ၁၆ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြတော့တာပါတစ်ဆက်တည်းပြောရမယ်ဆိုရင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဥပဒေကျမ်းကိုတနင်္လာနေ့အမျိုးသားလွှတ်တော်မှာကြားနာပွဲကိုတော့ကျောင်းသားကူစည်တဲ့တချို့တက်ရောက်ခဲ့ပါတယ်။ပညာရေးစနစ်မှာဘိုးချုပ်ကံမှုရှော့ချရေးနိုင်ငံဝန်ထမ်းတွေနိုင်ငံရေးပါတီတွေနဲ့ကင်းရှင်းရေးတိုင်းရင်းသားစာပေတင်ကြားရေးစတာတွေအပါအဝင်ဥပဒေကျမ်းပေါ်အချက်တော်တော်များများကိုကြားနာဆွေးနွေးခဲ့ပြီးတော့ကျောင်းသားကူစည်တွေကလည်းသဘောတူညီခဲ့ပါတယ်။တနင်္လာနေ့လွှတ်တော်ကြားနာပွဲအခြေအနေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။တနင်္လာနေ့ကျောင်းသားတွေနဲ့အမျိုးသားလွှတ်တော်ကြားနာပွဲမှာအခြေအနေဆွေးနွေးခဲ့တာတွေကတော့ဘ ਹੁ ချုပ်ကံမှုရှော့ချရေးတိုင်းရင်းသားဘာသာစကားတင် जा ခွင့်နိုင်ငံဝန်ထမ်းတွေပါတီနိုင်ငံရေးကင်းရှင်းဖို့စာရာတွေကိုအကျင့်အနဲ့ဆွေးနွေးခဲ့ရတယ်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်လွှတ်တော်အမတ်ဦးကျော်ကျော်ကပြောပါတယ
်ဘ ਹੁ ချုပ်ကံမှုရှော့ချဖို့အတွက်သူတို့ကအဲ့ဒါကိုပြောတာအဲ့ဒီလိုပုံမှန်တွေလေးတွေ့ပါတယ်ဒါကြောင့်ကျွန်တော်တို့ဥပဒေချမ်းကော်မတီကအဲ့ဒီကော်မရှင်စီကကိုဟုတ်တယ်ဒါကိုပြီးတော့လက်ခံတယ်ဒါပေမဲ့ဒီcentral body ဆိုတာမရှိလို့မရဘူးအဲ့ဒီ central body တစ်ခုတော့ကဒီနာမည်နဲ့မဟုတ်တော့မှအခြားတစ်ခုခုတော့ကလုပ်ပြီးပြရမယ်ဒါမှအဲ့ဒီဥပဒေကိုအကောင့်တစ်ပုံအဖွဲ့အစည်းရရှိမှာကိုအဲ့ဒါရှင်းပြတော့သူတို့ကမူငါဖြစ်တော့လက်ခံစော့ပါတယ်တန်းသစားပြီးသင်ကြားရေးဆိုတာအဲ့ဒါကဟိုတန်းသညာအခွင့်အရေးကာကွယ်ရေးဥပဒေမှာလည်းဒါကပါပြတတ်တယ်ဒါလေးသူတို့ပြောလိုက်တယ်ဒီကအဲ့ဒါလေးပြီးတော့သဘောတူပါလေနိုင်ငံဝန်ထမ်းတွေကျောင်းဆရာတွေဒီနိုင်ငံပါတီဝင်ခွင့်မရှိရဘူးလို့ဒီမှာပြောဆိုသူတို့ကဝင်ခွင့်ပြည်တယ်လေလို့သူတို့ရဲ့ဥပဒေမှာပါတယ်လေအဲ့ဒီတော့ကဒီကပြောတယ်နိုင်ငံဝန်ထမ်းဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေကအဲ့ဒါကိုဒီလိုအကုန်လုံးသူရဲ့အသေးကိုရှင်းပြရတယ်တယောက်ဝန်ထမ်းအကြီးအကဲတယောက်ကတခြားပါတီဝင်တစ်ခုဖြစ်တယ်။နောက်တစ်ယောက်ကတခြားပါတီဝင်တစ်ခုဖြစ်တယ်ဆိုရင်အဲ့ဒါစီမံရေးမှုဝန်ထမ်းတာဝန်ကိုဆောင်ရွက်တဲ့အခါမှာအခက်အခဲရှိနိုင်တယ်၊ကြံစည်တာရှိနိုင်တယ်။အဲ့ဒီလိုမျိုးရှင်းပြတယ်သူကတော့နောက်ဆုံးလက်ခံပါတယ်။ CVPD ကအလွဲသဘောတော့သူကပြောတာဟိုအစိုးရကတိတွေပါတယ်ပြည်တယ်ဒါဘာမှလည်းပြောတော့တော့အပြင်းမရှိဘူးအရင်မျိုးကိုသင်္ကေတမှုတွေရှိခဲ့တယ်ဒါကလည်းလက်တွေ့နဲ့ကြားရခါအဲ့လိုရှိတာတို့ထုံချတာတို့ရှိနေတယ်ဒါလည်းလက်တော်နေနဲ့ ကွန်ရင်ဟင်းလို့ရှိရင်ကွန်ရင်ပေးပါဆိုတော့သူကပုံရင်းလုံးပြီးတော့ဒီအဲ့ဒီပေါ်တော့ပြောသွားပါတယ
်ပညာရေးပြည်ပြင်ပြောင်းလဲရေးတောင်းဆိုတဲ့ရာနဲ့ချီတဲ့ចောင်းသားတွေအကျန်းဖက်ဖန်းစည်းခံထားတဲ့အပေါ်ဝမ်းနေတဲ့အနေနဲ့လဲလွတ်တော်ចာနာပွဲတက်ရောက်လာတဲ့ចောင်းသားကိုယ်စားလှယ်တွေကအနဲ့ရောင်လက်ပတ်တွေပတ်လွတ်တော်ចာနာပွဲအစမှာဒေါင်းအလံလွင့်ထူကဝမ်းနေခြင်းအထိတ်အမှတ်နဲ့ခဏတာငြိမ့်သက်ခဲ့ကြပါတယ်လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌကဒီလောက်ရဟာလွှတ်တော်ရဲ့လှုပ်ထုံးလုံနီးမဟုတ်ဘူးလို့လည်းသတိပေးပြောခဲ့ပါတယ်။အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဦးခင်မောင်ကြီးကတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်း83ချက်ထဲကမလိုအပ်တဲ့တချို့ဥပဒေဆိုင်ရာအချက်အလက်တွေကိုနှစ်ဖက်တို့အကြည့်အလွယ်ဆွေးနွေးနိုင်ခဲ့တယ်လို့ပြောပါတယ်။
ဥပဒေပုံမှန်တစ်ခုချင်းဖတ်တဲ့အခါမှာရှင်းပါလေးရမလို့ဒီလေဥပဒေထုတ်ဖို့အရာမရွတ်တာလေးချက်တို့ဒါလေးကိုရှင်းပြတယ်။ရှင်းပြတယ်။ရှင်းပြတဲ့အခါမှာတော့အဲ့ကနေဟုတ်တယ်ကျွန်တော်တို့လမ်းမမီပါဘူးအဲ့တော့ဒါနဲ့ပတ်တဲ့တော့မူအားဖြင့်သဘောတူပါတယ်ဥပဒေကလည်းဒါခုမှကြည့်အောင်ရေးပြပါဆိုရင်အမျိုးပြတ်တော့တာလေးရှိတော့
ကျောင်းသားကိုယ်စားလှယ်တွေနဲ့မြို့သားလွှတ်တော်ဥပဒေချမ်းကော်မတီတို့ကြားအခုကြားနာမှုကမတ်လ9ရက်နေ့ကျောင်းသားတွေကြားနာပွဲကိုမတက်ရောက်ခဲ့တာကြောင့်အစာထိုးပြီးပြန်ပြီးတော့ပေးခဲ့တာလည်းဖြစ်ပါတယ်အင်္ဂါနေ့မှာပညာရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာနိုင်ငံလုံးဆိုင်ရာကွန်ရက်NNER နဲ့လွှတ်တော်ကြားကြားနာပွဲပြီးရင်ကြားနာပွဲဒီအလုံးပြီးဆုံးသွားပြီဖြစ်ပြီးကော်မတီအစည်းအဝေးခန်းစာကိုစတင်ရေးသားတော့မှာဖြစ်တယ်လို့လဲဥက္ကဋ္ဌဦးခင်မောင်ကြီးကပြောပါတယ်ဥပဒေချမ်းကော်မတီရဲ့အစည်းအဝေးခန်းစာကိုတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌထံကိုတင်သွင်းမှာဖြစ်ပါတယ်ဒီနောက်မှာတော့လွှတ်တော်မှာကြားနာမှုလို့လွှတ်တော်အမှတ်တွေကြားဆွေးနွေးပြီးတဲ့နောက်ပြည်ထောင်စုလွှတ်တော်ကအတည်ပြုပေးရမှာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကအတီးပြုတ်ပြီးရင်တော့သမရလက်မှတ်ရေးထိုးစရာမလိုပဲဥပဒေအဖြစ်အသက်ဝင်မှာဖြစ်တယ်လို့လဲဥပဒေချမ်းကော်မတီဥက္ကဋ္ဌကပြောပါရယ်လက်ရှိမှာတော့ကျောင်းသားတွေလိုလားနေတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအာမခံချက်တစုံတရာမရှိသေးသလိုရာနဲ့ချီတဲ့သပိတ်မောက်ကျောင်းသားတွေအကျန်းဖက်ရိုက်နဲ့ဖမ်းဆီးချုံနောက်ခံထားရပြီးတီစဲဥပဒေတွေနဲ့လည်းတရားစွဲဆိုခံထားရပါတယ်ရှင
်မတ်တန်ကြီးထိုင်ပြောပြသွားတာဖြစ်ပါတယ်နေပြည်တော်မှာရောက်နေတဲ့ KIO ကချင်းလွတ်မြောက်ရေးအဖွဲ့ရဲ့ခေါင်းဆောင်တွေဟာသမရဦးသိန်းစိန်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာမနေ့တုန်းကတီးခြားစီတွေ့ဆုံခဲ့ကြတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုညံမွေးအောင်ဟာစူးစီးတင်ပြပါလိမ့်မယ်ခင်ဗျာ
နေပြည်တော်ကိုရောက်နေတဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်သမရဦးသိန်းစိန်နဲ့သမရရဲ့လေတော်နေအိမ်မှာတွေ့ဆုံခဲ့ကြပါတယ် KIO ကိုယ်စားလှယ်အဖွဲ့ကို KIO အထွေထွေအတွင်းမှဒေါက်တာလကြာနဲ့ KIA စီဦးစည်းချုပ်ဗိုလ်ချုပ်ကွမ်မော်တို့ဦးဆောင်ပြီးအခြားအဖွဲ့ဝင်တွေလည်းလိုက်ပါခဲ့ပါတယ်။အခုလို KIO ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့မြန်မာအစိုးရခေါင်းဆောင်တွေတွေ့ဆုံကြတာဟာဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်။သမရဦးသိန်းစိန်နဲ့တွေ့ဆုံပွဲအပြီး KIA စီဦးစည်းချုပ်ဗိုလ်ချုပ်ခွန်မော်ကသတင်းဌာနတွေကိုအခုလိုပြောဆိုသွားပါတယ
်။ကျွန်တော်တို့ကတော့ဒီစစ်မှန်တဲ့ဟိုဒီငင်းချိုင်းရေးဆွေးနွေးမှုပုံစံနဲ့တွားမှာဖြစ်ပါတယ်။ပြီးတော့ကျွန်တော်ပြည်ထောင်စုအထက်မှာအတူတူကနေထိုင်ခဲ့ကြတာကချင်လူမျိုးများကိုဘိုးရှင်ပေါင်ဆက်ကလေးကကျွန်တော်တို့ဆန္ဒအမှန်နဲ့တည်ရှိနေခဲ့ကြတယ်ဆိုတာကိုအားလုံးကိုကျွန်တော်တို့အတိပေးလို့တာဖြစ်ပါတယ်။ KIO အနေနဲ့ကတော့ကျွန်တော်ဒီအမျိုးသားညီလာခံကြတဲ့ပြင်ပြချက်တွေအကုန်လုံးကတနိုင်ငံလုံးနဲ့ဆိုင်တဲ့အချက်တွေအဓိကထားပါတယ်။အဲ့တော့ပြည်ထောင်စုအရေးပေါ့အခုလိုကျွန်တော်တို့ဆွေးနွေးပွဲတွေမှာကျွန်တော်နှစ်ဖက်အတူအလျှော့နဲ့ညှိနှိုင်းနိုင်ဖို့စူးစမ်းသွားမှာဖြစ်ပါတယ်။အောင်မြင်အောင်လုပ်သွားမှာဖြစ်တယ်လို့အားလုံးကိုသတင်းကောင်းပေးချင်ပါတယ
်။ KIO ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပွဲမှာသမရဦးသိန်းစိန်နဲ့အတူပြည်ထောင်စုဝန်ကြီးတချို့လည်းတက်ရောက်တာတွေ့ရပါတယ်။နှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့အစိုးရညီညွတ်ရေးဖော်ဆောင်မှုကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကလည်းမှတ်ချက်ပေးပါတယ်
။ဟိုတိုင်းသားတွေဘက်ကတင်ပြလာတော့အထူးအားဖြင့်တိုင်းပြည်ကမခေါ်ထွက်ဘူး။ကျွန်တော်ညီညာရေးကိုမရောက်ရအောင်သွားမယ်။ဒါလေးကိုအထူးအားထားပြီးတော့သူကကတိပြုပြီးပြောဆိုတာရှိပါတယ်။နောက်ကြောင့်မလို့တမန်တော်ကြီးတွေ့တဲ့ပွဲကကောင်းမွန်တဲ့ပွဲဖြစ်ပါတယ်။ကြုံကြည်မှုတွေပို့ပြီးတော့တည်ဆောက်နိုင်တယ်လို့ကျွန်တော်ပြောလို့ရပါတယ်။တိတ်မကြခင်ကာလမှာလည်းညီညာရေးတွေရတော့မယ်လို့ဒီလိုပဲကျွန်တော်မျှော်လင့်တဲ့အကြောင်းတင်ပြလိုပါတယ်
။ KIO ကိုယ်စားလှယ်အဖွဲ့ဟာညနေ4:00လောက်မှာနေပြည်တော်ကဘရင်အောင်ရိတ်သားမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တီးသန့်တွားရောက်တွေ့ဆုံခဲ့ပြီးတပ်ပိုင်းဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။နှစ်ဖက်တပ်တွေရဲ့တိုက်ပွဲကြောင့်နှစ်ဖက်စလုံးအကြအဆုံးတွေရှိနေကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အတွင်းမှလည်းအောက်ခြေအဆင့်အထိနားလည်အောင်လှုပ်ဆောင်ခြင်းအပြင်နှစ်ဖက်ကြားတန်တရားတွေကိုဖြေဖြောက်နိုင်မှာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုကြောင်းတပ်မတော်ကထုတ်ပြန်တဲ့သတင်းမှဖော်ပြထားပါတယ်။မတ်လ18ရက်မနေ့ပိုင်းရန်ကုန်မြို့ MPC ငင်းငင်းရေးစင်တာမှာအစိုးရငင်းငင်းရေးပေါ်ဆောင်မှုကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်တွေစုဖွဲ့ထားတဲ့နိုင်ငံလုံးဆိုင်ရာအပြစ်ရရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ NCCT တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတက်ရောက်မဲ့ UNFC ခေါင်းဆောင်နေဟန်တာက နေပြည်တော်ကဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးသုံးသပ်ပြောဆိုပါတယ
်တွေ့တဲ့ပုံမှာတော့ကောင်းတဲ့လက္ခဏာတော့မြင်တယ်ချင်းချင်းမတွေ့ဘဲနဲ့တလို့အဝေးကနေဆိုတော့သူ့ကိုကိုထင်မှားကိုကိုသူထင်မှားပါလေအခုလိုစိတ်တဘောဓာကြီးကြီးနဲ့နှစ်ဖက်တွေ့ကြတယ်ဆိုတဲ့ဟာကတော့ဒါကောင်းတဲ့လက္ခဏာပဲလို့အင်္ဂမြင်တယ်ဒါပေမဲ့အသေးစိတ်တော့အင်္ဂလည်းမပြောတတ်သေးဘူးသူတို့ပါရစီနေထားမှလည်းမသိဘူးလေဘလောက်လောက်အကျိုးတယောက်မှုရှိမယ်ဆိုတဲ့ဟာတော့အတတ်မပြောနိုင်သေးဘူးထိုင်ရောက်တော့အကျိုးတယောက်မှုရှိမယ်မြင်တယ
်ဒီတော့ KIO ဆွေးနွေးပွဲနဲ့ပတ်သက်ပြီးထူးခြားမှုတစ်ခုကတော့မြန်မာနိုင်ငံမှာထင်ရှားတဲ့ခရိုနီတထေးဥဒေစာကသူပိုင်တဲ့နေပြည်တော်ကရွှေစံအိမ်ဟိုတယ်မှာ KIO အဖွဲ့လာရောက်တဲခိုတဲ့ကိစ္စကိုအထူးဝမ်းမြောက်ကြောင်းနဲ့နောက်မှလဲ KIO အဖွဲ့အတွက်နေပြည်တော်မှာအိမ်တလုံးရှိနေတယ်လို့မှတ်ယူစေလိုကြောင်းဥဒေစာကသတင်းထုတ်ပြန်ခဲ့ပါတယ်ဥဒေစာဟာပူတာအိုရေခဲတောင်ဒေသနဲ့ကချင်ပြည်နယ်အတွင်းကသစ်လုပ်ငန်းနဲ့ကြောင်းမြတ်တူးဖော်ရေးလုပ်ငန်းတွေမှာစီးပွားရေးလုပ်ကိုင်နေသူလဲဖြစ်ပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြောပြတော့တာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုဆက်ပါမယ်အဟန်တားတွေနဲ့ရင်ဆိုင်နေရတဲ့အီရန်နိုင်ငံရဲ့အနုမြူအစီအစဉ်အတွက်သဘောတူညီချက်ရဖို့မလကုံမှာကြာရောက်မဲ့မဲလို့တတ်မှတ်ထားတဲ့ကာလကနီးလာတာနဲ့အမြင်ကအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝင်ကြီးတို့ဟာတနင်္လာနေ့ကဆွစ်ဇာလန်နိုင်ငံမှာဆွေးနွေးပွဲတစ်ဖန်စတင်ခဲ့ပါတယ်ဒီကြောင့်ကိုတော့ VOA သတင်းတောက်လီဆာဘရိုင်းပဲရစ်ကနေသတင်းပေးပို့ထားတာကိုကိုတန်းထွတ်အောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အစီအင်ခန်းစာရလနေငယ်ချဆွေးနွေးမှုတွေဖြစ်ပေါ်လာတဲ့အမျှအင်အားကြီးအနောက်နိုင်ငံတွေနဲ့အီရန်အစိုးရရဲ့အနုမြူအစီအစဉ်နဲ့ပတ်သက်ပြီးသဘောတူညီချက်တစ်ခုရရှိဖို့နှိစက်လာပါတယ်။ဒါပေမဲ့ဘလောက်နှိစက်လဲဆိုတော့မရှင်းသေးပါဘူး။ညှိနှိုင်းဆွေးနွေးမှုမှာပါဝင်တဲ့ပုဂ္ဂိုလ်တွေကတော့မတ်လ31ရက်နေ့ကိုနောက်ဆုံးထားပြီးသဘောတူညီချက်ရဖို့တတ်မှတ်ထားကြတာပါ။အဲ့ဒီနေ့ဟာဝန်ကြီးကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ရဲ့အနေငယ်ချဆွစ်ဇာလန်နိုင်ငံရှိလောဇန်မြို့မှာဆွေးနွေးမှုတွေစတင်ပြီးနောက်သဘောတူညီချက်ရအောင်ကြိုးပမ်းမဲ့နေပဲဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံကိုမထွက်ခွာခင်မှာဝန်ကြီးကယ်ရီကအပေးအယူရရှိရေးထက်အမှန်ကန်တဲ့အပေးအယူရဖို့ကပိုရေးကြီးတယ်လို့ CBS သတင်းဌာနကပြောလိုက်ပါတယ
် If it's peaceful let's get it done and my hope is
that အကယ်၍အီရန်နိုင်ငံရဲ့အနုမြူအစီအစဉ်ဟာညဉ့်ညံ့ရေးအတွက်အသုံးပြုမယ်ဆိုရင်ပြီးအောင်လုပ်ကြရအောင်နောက်ပြီးမကြမီရက်အတော်တွင်းမှာပဲအမြန်ပြီးပါစေလို့မျှော်လင့်ကြရတာပေါ့
တနင်္လာနေ့က Brussels မြို့မှာ British နိုင်ငံသားဝန်ကြီး Philip Hammond ကအရေးကြီးတဲ့မတူကွဲပြားမှုတွေရှိနေသေးတယ်လို့ဆိုပါတယ်။နောက်ပြီးအဲ့ဒီနေ့မှာပဲဥရောပသမဂ္ဂနိုင်ငံသားဝန်ကြီးတွေနဲ့ Iran ဝန်ကြီး Zarif တို့တွေ့ဆုံခဲ့ပါတယ်
။ We're closer than we were but we've still got a long way to go so there are areas where we've made progress.
ညီငါနဲ့ဆိုင်ရင်ကျွန်တော်တို့ပိုပြီးနှိစက်လာပါပြီ။ဒါပေမဲ့ဆက်လုပ်ဖို့တော့လိုပါသေးတယ်။ဒီတော့တိုးတက်မှုတွေရှိတဲ့အရာတွေရှိသလိုတိုးတက်မှုလိုနေတဲ့အရာတွေလည်းရှိနေပါသေးတယ်။ဒါပေမဲ့ကျွန်တော်တို့အားလုံးဒီမှာဆွေးနွေးဖို့ရောက်ရှိနေတယ်ဆိုတဲ့အချက်ကအားလုံးကသဘောတူညီမှုရဖို့အတွက်လိုလားကြတယ်ဆိုတာပြသလိုက်တာပါပဲ
။နှစ်နဲ့ချီပြီးဒီကိစ္စနဲ့ကင်းအောင်နေခဲ့တဲ့ဂျာမနီနိုင်ငံသားဝန်ကြီး Frank Walter Steinmeier ကတော့အပေးအယူတစ်ခုရဖို့အတွက်ရတဲ့ခွင့်ရီကိုအဖက်ဖက်ကယူကြပါလို့တိုက်တွန်းလိုက်ပါတယ်။အီရန်အစိုးရဒီအနုမြူစီစဉ်ဟာလုံးဝငြင်းချမ်းပါတယ်လို့ညှင်းဆိုထားပြီးမဲ့နိုင်ငံအတော်များများကတော့ဒါဟာအနုမြူဘုံထုတ်လုပ်ရေးအတွက်ကြိုးပမ်းနေတာလို့ယုံကြည်နေပါတယ်။အကျဉ်းအဖြစ်ရည်ရချက်ကတော့အီရန်နိုင်ငံရဲ့အနုမြူအစည်းအဝေးကို10နှစ်တာရပ်တန့်ထားပြီးနောက်ပိုင်းမှာအီရန်အစိုးရပေါ်နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုတွေကိုတဖြည်းဖြည်းလျှော့ချဖို့ဖြစ်ပါတယ်။ AP သတင်းဌာနရဲ့သတင်းဖော်ပြချက်အရဒီလကုံမှာအပေးအယူတစ်ခုပေါ်ပေါက်လာမဲ့အစားဆက်လက်ဆွေးနွေးဖို့အတွက်လုံလောက်တဲ့တိုးတက်မှုတွေရရှိထားတယ်လို့ပဲနှစ်ဖက်စလုံးကကြေညာဖို့ဖြစ်နိုင်ပါတယ်။အီရန်နိုင်ငံရဲ့အနုမြူထုတ်လုပ်ရာတွင်အသုံးပြုတဲ့ centrifuge ပြဿနာတွေနောက်ပြီးနိုင်ငံတကာစစ်ဆေးခံယူမှုနဲ့တန်ခတ်ရေးယူမှုတွေဘလောက်ကြာရှိနေအောင်လဲဆိုတာအပါအဝင်တခြားဖြေရှင်းရမယ့်ပြဿနာတွေလည်းရှိပါသေးတယ်။လောလောဆယ်တော့ American လွှတ်တော်ရဲ့ Republican အမတ်တွေအပါအဝင်နှစ်ဖက်စလုံးမှာတန်နေရတွေရှိနေပါတယ်။ဒီလအစောပိုင်းတုန်းကပင်သစ်နိုင်ငံသားရေးဝန်ကြီး Lauren Fabius ကအီရန်နိုင်ငံရဲ့အဲ့ဒီအချိန်ထိကြိုးပမ်းအားထုတ်မှုဟာရှိသင့်သလောက်မရှိသေးဘူးလို့ပြောခဲ့ဘူးပါတယ်။အလားတူပဲအီရန်နိုင်ငံမှာလည်းဘာသာရေးကောင်းဆောင်များနဲ့စစ်တပ်အကြီးအကဲများကဒီသဘောတူညီချက်ကိုဆန့်ကျင်နေပါတယ်ခင်ဗျာ။
ကိုတန်းထွက်အောင်ပါခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နိုင်တယ်လို့ internet ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းအချိန်နဲ့တပြေးညီလိုက်လို့နားဆင်နိုင်ပါတယ်ခင်ဗျာတိုဒါရှင်တို့ VOA မြန်မာဘက်ကိုဆက်သွယ်လို့ရင်တော့တယ်လီဖုန်းနံပါတ်က1-232-382-555လေးဖြစ်ပြီးတော့ email လိပ်စာကတော့ bambis@voanews.com ဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာသောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40နဲ့48တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာတော့
Although Nigeria has tried over the past few years to diversify its economy, 80% of government revenues are still dependent on the oil industry.
CYA ကနေမှာနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။အရင်ဆုံးတင်ပြပေးချင်တာကတော့ Washington Post သတင်းစာရဲ့ Editor အဘော်ဖြစ်ပါတယ်။အရေးနိုင်သွားတဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုလို့ခေါင်းစဉ်တတ်ထားပါတယ်။တမရဥပမာရဲ့နိုင်ငံသားရေးမူဝါဒဟာဘာလို့အခြေခံလဲဆိုရင်ရန်လိုနေတဲ့တန်းပြည်တွေကိုဆန့်ကျင်နေတာထက်ထိတွေ့ဆက်ဆံရမယ်အစိုးရတရက်ပြောင်းလဲတော့အောင်တော်လှန်ရေးတစ်ခုပေါ်ပေါက်လာအောင်လုပ်တဲ့နီလာမျိုးမဟုတ်ဘဲညင်ညင်သာသာနဲ့တဖြည်းဖြည်းပြုပြင်ပြောင်းလဲတော့အောင်ပြုလုပ်ယူမယ်ဆိုတဲ့တန်တမန်နီလာဖြစ်ပါတယ်ကျူဘာနဲ့အီရန်နိုင်ငံအပေါ်စူးစမ်းနေတဲ့အရေးကိစ္စကတော့အဖြေမထွက်သေးပါဘူးဒါပေမဲ့သူအစိုးရရဲ့မြန်မာနိုင်ငံအပေါ်ကျင့်သုံးနေတဲ့ view ဟာဘလောက်အလုပ်ဖြစ်တယ်ဆိုတာကိုအမွှန်းတင်ပြောဆိုတာတွေတော့ဆက်လုပ်နေပါတယ်တဲ့တချိန်ကအထီးကျန်နေခဲ့တဲ့မြန်မာနိုင်ငံဟာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတယ်အတိုက်ခံတွေကိုလွှတ်တော်တွေကိုဝင်ရောက်လာနိုင်အောင်အခွင့်အလမ်းတွေဖွင့်ပေးတယ်မစ္စတာအိုဘားမားကိုယ်တိုင်နှစ်ကြိမ်သွားရောက်ခဲ့ပြီးလွန်ခဲ့တဲ့လအတွင်းကဆိုအမေရိကန်နိုင်ငံသားရေးဌာနရဲ့ထိပ်တန်းတာဝန်ရှိသူဖြစ်တဲ့ဒန်နီယယ်ရက်ဆယ်ကမြောက်ကိုရီးယားအနေနဲ့မြန်မာနိုင်ငံကိုအတူယူသင့်တယ်ဆိုပြီးတော့တောင်းပြောဆိုခဲ့ပါသေးတယ်လို့យေတာထားပါတယ်အခုလောလောဆယ်အနေထားမှာတော့ဘာလို့ပြနေတယ်လဲဆိုရင်အာနာရှင်ဟာသတိလောက်နိုင်ငံရေးအလျှော့ပေးမှုပြုတ်လို့ပြီးတော့အမေရိကန်ပြည်တော်စုနဲ့အစဉ်ပြေအောင်လုပ်လိုက်ရင်နိုင်ငံရေးစီးပွားရေးအကျိုးမြတ်တွေထွက်နိုင်တယ်ဆိုတဲ့ကိစ္စပဲဖြစ်တယ်လို့យေတာထားပါတယ်။ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေရုပ်သိမ်းလိုက်ပြီးတဲ့နောက်နှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံဟာဒေါ်လာတန်ပေါင်း900လောက်ပြည်ပကနေအကူအညီတွေရရှိခဲ့ပါတယ်။စေအုပ်စုကတော့တိုင်းသားလူမျိုးစုတွေပေါ်ဖိနှိပ်ညှဉ်းပန်းနေစေ၊သတင်းသမားတွေကိုဖမ်းဆီးအကျဉ်းချနေစေ၊တိုင်းပြည်ရဲ့အရေးပါတဲ့နိုင်ငံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတမရရာထူးမဆက်ခံနိုင်အောင်ပိတ်ဆို့ထားတဲ့အခြေခံဥပဒေကိုကာကွယ်နေစေဖြစ်တယ်လို့យေတာထားပါတယ်။သမရဥပမာနိုဝင်ဘာလထဲမှာမြန်မာနိုင်ငံရောက်ရှိစဉ်အာဏာရှင်စနစ်ကနေအသွင်ကူးပြောင်းနေပြီဆိုတာမှန်စမ်းတပ်မှု၅မျိုးပြုလုပ်ခဲ့ပါတယ်မြန်မာအစိုးရဘက်ကတစ်ချက်မှမအောင်မြင်ခဲ့ဘူးလို့យေတာထားပါတယ်ဒေါ်အောင်ဆန်းစုကြည်ကိုသမရရာထူးဆက်ခံခွင့်ပိတ်ဆို့ထားတဲ့အခြေခံဥပဒေကိုပြုပြင်ပေးဖို့မအောင်မြင်ခဲ့ပါဘူးလူနည်းစုဘာသာဝင်တွေကိုမျက်မျက်တတဆက်ဆံဖို့ဥပမာကတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရဟာခွဲခြားဆက်ဆံတဲ့ဥပဒေပြဋ္ဌာန်းဖို့တောင်းပြင်ဆင်နေပါတယ်ဆိုပြီးတော့ထောက်ပြထားပါတယ်ဒီနေ့ထဲမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာဆိုရင်လေတမရဥပမာတောင်းဆိုသလိုပွင့်လင်းမြင်သာပြီးတော့မျှတတဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်မဟုတ်ဘူးလို့ထောက်ပြရေးသားထားပါတယ်အပြည့်အစုံကို thewashingtonpost.com မှာဖတ်ရှုနိုင်ပါတယ
်ဆက်လက်တင်ပြချင်တာကတော့ Bangkok Post သတင်းစာမှာတွေ့ရတဲ့မူလဒုံရင်းကိုပြန်သွားနေတဲ့မြန်မာပြည်ဆိုတဲ့အေဒီတာအဘော်ပါမြန်မာနိုင်ငံကရွေးကောက်တင်မြှောက်ခံအစိုးရဟာဆန္ဒပြចောင်းသားလူငယ်တွေကိုအကြမ်းဖက်ရိုက်နှက်တာနှိပ်စက်တာထောင်ချတာတွေပြုလုပ်ခဲ့ပါတယ်လူငယ်တွေနှစ်ပေါင်း90စစ်အစိုးရအဆက်ဆက်လက်ထက်ကအချိုးမျိုးပြန်လုပ်ခဲ့တာပါဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုရပ်တန့်ပစ်လိုက်ပြီးလမ်းဟောင်းကိုပြန်လျှောက်တာဖြစ်တယ်လို့យေတာထားပါတယ်ပညာရေးလွတ်လပ်ခွင့်ကိုတောင်းဆိုဆန္ဒပြတဲ့ចောင်းသူចောင်းသားတွေကိုမြန်မာရဲတပ်ဖွဲ့ကတိုက်ခိုက်ခဲ့တာပါအများအပြားဒဏ်ရာတွေရရှိခဲ့တယ်လို့ဒါစင်နဲ့ချီပြီးတော့လဲဖမ်းဆီးထားပါတယ်နိုင်ငံအာဏာကိုတရားလုံအသုံးချမှုနဲ့ပတ်သက်ပြီးအစိုးရအနေနဲ့ထိမ့်ထိမ့်သိမ့်သိမ့်မလုံဆောင်ခဲ့ပါဘူးလို့ထောက်ပြထားပါတယ်အခုလိုလုပ်ရတဲ့အကြောင်းကလည်းဆန္ဒပြចောင်းသားတွေကိုအလံပေးမကင်တာတချင်းဆိုခွင့်မပြုတာနဲ့ရဲကတားဆီးထားတာကိုဖြတ်ကျော်ဖို့ကြိုးစားတာကြောင့်တိုက်ခိုက်ရတာလို့ဆိုထားပါသေးတယ်ဆန္ဒပြသူယာကနန်းရှိပြီးအဲ့ဒီအထဲမှာမိန်းကလေးငယ်လေးတွေလည်းအများအပြားပါဝင်ပါတယ်အစိုးရကနေဆန္ဒပြသူတွေပေါ်အကြမ်းဖက်တာမျိုးကိုဘယ်သူမှမနစ်သက်ကြပါဘူး မြန်မာရဲတွေကိုတင်နန်းပေးခဲ့တဲ့ EU အပါအဝင် American ပြည်ထောင်စုတဲ့နိုင်ငံတွေကလည်းကန့်ကွက်ခဲ့ကြပါတယ်။စိုးရိမ်စရာကောင်းတဲ့အချက်ကမြန်မာနိုင်ငံဟာအာဏာရှင်စနစ်စီကိုပြန်ရောက်တော့မယ့်အနေအထားမျိုးမြင်တွေ့နေရတာပဲဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ရှင်။
ပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲကိုနှိမ်နင်းတဲ့အပေါ်စုံစမ်းစစ်ဆေးဖို့အစိုးရကကော်မရှင်တရက်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကနေအဖြစ်မှန်ကိုဖော်ထုတ်ပေးနိုင်ပါမလား။တာဝန်ရှိသူတွေကိုတကယ်ပဲအရေးယူနိုင်ပါမလားဆိုတာ VOA ရဲ့အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပါဝင်ဆွေးနွေးလိုသူတွေဒီနေ့ည9နာရီအစီအစဉ်မတန်ခင်မှာဆက်သွယ်ကြဖို့ဖိတ်ခေါ်ပါရယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြဖြစ်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်အစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် idiom အသုံးကတော့
in cahoots with
ဆိုရဲအတုံးပဲဖြစ်ပါလေ။စာလုံးပေါင်းက INN အတွင်းမှာအထဲမှာ CAHOOTS cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်ဒီပေးရပါလေ။ INN ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်။တိမ်နေနေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလူတာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာတည်းပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
တကြိတ်တည်းတညာနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကိုစိတ်တမ်းကြပြန်ပြီးတော့နားဆင်လို့သူတွေအတွက်ကျွန်တော်တို့ရဲ့ VOA Internet ဆမင်းနာဖြစ်တဲ့ www.burmese.voanews.com မှာလာရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါတော့မယ်ရင်းဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြအောင်ပါအခုတပတ်စီးပွားရေးကဏ္ဍမှာတော့ကမ္ဘာမှာရေနံအများဆုံးထွက်တဲ့နိုင်ငံတွေထဲမှာပါဝင်နေတဲ့နိုင်ဂျီးရီးယားနိုင်ငံမှာကမ္ဘာရေနံစည်းတွေကျနေကြကြောင်းစီးပွားရေးထိခိုက်ပြီးတော့လောင်စာဆီရှားပါပြီးစီးပွားရေးလုပ်ငန်းတွေထိခိုက်လာနေတာဒီအခြေအနေတွေကြောင့်နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံသူတွေဘလို့အမြင်သဘောထားတွေရှိတယ်ဆိုတဲ့အကြောင်းကို VOA သတင်းတောက်တွေပေးပို့ထားတဲ့သတင်းတွေကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်
ကြောင်မြို့မှာဓာတ်စီတန်းစီနေတဲ့ကားရန်ဟာရှစ်တဲ့ပိုရှိလာနေပါတယ်။နိုင်ဂျီးရီးယားတနိုင်ငံလုံးအတိုင်းအတာနဲ့လောင်စာဆီရှားပါမှုနဲ့ရင်ဆိုင်နေရတာပါ။ကားကိုအခြေခံပြီးလုတ်ကင်စားတောက်နေရသူတွေအတွက်လဲဝင်ဝင်မရပဲဖြစ်နေပါတယ
်။ I work at the airport as a car hire. Now I supposed to be in my at the airport.
ကျွန်တော်ကလေးစိတ်မှာအငှားကားမောင်းစားပါတယ်။ဒါပေမဲ့ဓာတ်စီမရှိတော့ခရီးတယ်လဲသွားရှာလို့မရဘူးဖြစ်နေတယ်
။နိုင်ဂျီးရီးယားနိုင်ငံဟာကမ္ဘာမှာရေနံစိမ်းတင်ပို့မှုအများဆုံးနိုင်ငံတွေထဲမှာပါဝင်ပြီးဒီနေ့ကိုပေပါ2တန်းလောက်တင်ပို့နေတာပါ။ဒါပေမဲ့တိုင်းပြည်အတွက်လိုအပ်တဲ့လောင်စာဆီကိုချက်ချင်းပေးနိုင်တဲ့ရေနံချက်ဆက်ရုံအလုံးအလောက်မရှိတာကြောင့်ပြည်ပကနေတင်သွင်းနေရတာပါ။ဒါကြောင့်လဲမတိမငြိမ်ဖြစ်နေတဲ့ရေနံဈေးအပေါ်အားကိုးနေရတဲ့တိုင်းပြည်အတွက်အခက်အခဲရှိတယ်လို့ နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကဗာဂျီးနီးယားကော်မိုလီကပြောပါတယ်
Although Nigeria has tried over the past few years to diversify its economy, 80% of government revenue.
Nigeria ဆိုရအနေနဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာစီးပွားရေးကိုတခြားဘက်တွေပါပြောင်းလုပ်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အစိုးရဝင်ငွေရဲ့80ရာခိုင်နှုန်းကရေနံကရတဲ့ဝင်ငွေအပေါ်မူတည်နေတော့မဲ့ရှိပါတယ်
။ရေနံစည်းကျနေတဲ့အတွက်နိုင်ဂျီးရီးယားရဲ့ငွေတန်ဖိုးပါလိုက်ကျနေပြီးအစိုးရကလောင်စာဆီအမှတ်တော်ကြီးကိုမပေးနိုင်မဲ့ဖြစ်နေတယ်လို့ကုန်သည်တွေကပြောပါတယ်။အစိုးရအနေနဲ့ပြည်တွင်းမှာလောင်စာဆီအလုံလောက်ရှိအောင်လုပ်ပေးဖို့လိုအပ်တယ်လို့Seplat Yinan Comedy EJK Austin Avuru ga pyo ba de
Then you find out that the boom and bust elements of changes in crude oil prices we have much more negligible impact
Erika cha lo ma Yinan sain atet cha rui ga phit la de pyaung le mu rui ga chano ro tan phi ye GDP to tet la aw belo lou cha ma le so de a chou tet yaw mu ko chano ro let sou let kain ti nai ma phit ba de pi lo dabaw a yin mit de ko anagat twe belo kaung aw tong cha me so de bet ko u ti twa tin ne lo chano tin ma de
ရန်စည်းတွေကြနေတာကတိုင်းပြည်စည်းဝါးရေးအပေါ်အကြီးအကျယ်အကျိုးသက်ရောက်မှုဖြစ်စေတယ်လို့ညံကြီးရီးယားလေကြောင်းပို့ဆောင်ရေးဝန်ကြီးအိုစီတာဘန်ဂျာမင်ချီဒိုကာက VOA ကိုပြောပါတယ
် One of our major foreign currency earners is oil but it's also an opportunity for Nigeria it creates an opportunity that luckily for us
ကျွန်တော်တို့နိုင်ငံညောင်းဝေရောက်အဓိကရှာပေးတဲ့အထက်မှာရန်လည်းပါပါတယ်သမနာကလည်းစက်ပြိုးရေးကဏ္ဍတိုးတက်အောင်တနေ့တန်ချပြီးလွန်ခဲ့တဲ့နှစ်နှစ်ငယ်ကစလို့လှုပ်ဆောင်ပေးနေတာပါစီဝါရီကိုတခြားကဏ္ဍတွေမှာပါဖြန့်ကျက်လှုပ်ဆောင်ပေးပြီးလောင်စာဆီအတွက်အစိုးရကအမှတ်တော်ကြီးပေါ်မိခိုအားထားနေရတွေကိုရှော့ချနိုင်ဖို့လည်းကြိုးစားနေပါတယ်
။လုံခြုံရေးကြောင့်တကြိမ်ရက်ရွှေဆိုင်ခဲ့ပြီးတဲ့နောက်မကြာခင်သတင်းပတ်အနေငယ်အတွင်းရွက်ကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ဒါဟာတမရဂုတ်လတ်ဂျိုနာသန်အတွက်အချိန်ကောင်းတော့မဟုတ်ပါဘူး။နိုင်ဂျီးရီးယားသမရဂုတ်လတ်ဂျိုနာသန်ရဲ့ရွက်ကောက်ပွဲမဲဆွဲစည်းရုံးမှုတစ်ခုကအတန်တွေကိုကြားခဲ့ကြရတာပါ။ဒါပေမဲ့ဒီလိုဖြစ်နေတာနိုင်ဂျီးရီးယားနိုင်ငံတစ်ခုတည်းမဟုတ်ဘူးလို့ဗာဂျီးနီးယားကော်မိုလီကပြောပါတယ
် Other regional countries countries that export their goods into Nigeria will
Nigeria ဘက်ကဝယ်ယူမှုအားကျဆင်းလာတဲ့အတွက် Nigeria ကိုကုန်ပစ္စည်းတင်ပို့နေတဲ့နိုင်ငံတွေလည်းအထိနာပါလိမ့်မယ
်ရန်နံစည်းတွေဆက်ကျနေတာကအစိုးရအနေနဲ့လူထုအတွက်တုံ့ဆွဲနေတဲ့အတုံးစည်းကိုရှော့ချဖို့ဖြစ်နိုင်တာကြောင့်မတည်ငြိမ်မှုတွေဖြစ်စေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်တချိန်တည်းမှာပဲအာဖရိကတိုင်းမှာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံမှာယင်းနှမြုံနံတဲ့အတွက်ကြီးမားတဲ့အကျိုးမြတ်တွေရနိုင်ပေမဲ့စင်ခုံမှုတွေလည်းအများအပြားရှိနေတယ်လို့အာဖရိကတိုင်းမှာအဓိကအာယုံဆိုင်ယင်းနှမြုံနံနေကြတဲ့ယင်းနှမြုံနံသူတွေကပြောပါတယ်ယင်းနှံစည်းတွေကြတာနဲ့ရုပ်ောက်ပွဲအတွက်အငင်းပွားပွဲဖြစ်နေတဲ့ကိစ္စတွေဘိုကိုဟာရမ်အစ္စလာမစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်အသက်ပေါင်းများစွာဆုံးရှုံးခဲ့ရပြီးဖြစ်တဲ့အကြမ်းဖက်မှုတွေဖြစ်ပေါ်နေတာစတဲ့ပြဿနာအခက်အခဲတွေရှိနေပေမဲ့လည်းတိုင်းပြည်ရဲ့အနာဂတ်စီးပွားရေးအလားအလာဟာကောင်းတဲ့ဘက်ကိုဥတီနေတယ်လို့ယင်းနှမြုံနံသူတချို့ကမြင်နေကြတာပါ။တိုင်းပြည်မှာလူဦးရေတန်း190လောက်ရှိနေတာ၊လူလက်တန်းစားအရေးအတွက်အလင်းအမြန်တိုးများလာနေတာ၊မကြသေးခင်ကပဲထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရတိုင်းပြည်ရဲ့စီးပွားရေးဟာတောင်အာဖရိကနိုင်ငံရဲ့အထက်မှာရှိနေတယ်လို့ဖော်ပြလိုက်တာစတဲ့အချက်တွေကအထက်မှာဖော်ပြခဲ့တဲ့အကြမ်းဖက်မှုတွေနဲ့တခြားအခက်အခဲတွေနဲ့နှိုင်းယှဉ်လိုက်ရင်နိုင်ဂျီးရီးယားနိုင်ငံဟာပြည်ပကယင်းနှမြုံနံသူတွေအတွက်စီးပွားလုပ်တဲ့နိုင်ငံအဖြစ်ရှိနေစေဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုစွမ်းအားဟာလက်ရှိအနေအထားကနေဒေါ်လာ3000အထိမကြာခင်မှာတိုးတက်လာမယ်လို့ကမ္ဘာ့ဘဏ်ကလည်းခန့်မှန်းထားပါတယ်။ဒါကြောင့်လည်းတချို့ယင်းနှမြုံနံသူတွေအတွက်နိုင်ဂျီးရီးယားဟာအကောင်းဆုံးနိုင်ငံတစ်ခုဖြစ်ပြီးအထူးသဖြင့်တော့စားသုံးကုန်ပစ္စည်းတွေအပေါ်အခြေခံတဲ့ယင်းနှမြုံနံသူတွေအတွက်အလားအလာကောင်းတယ်လို့ Frontier အကြံပေးအဖွဲ့ကယင်းနှမြုံနံမှုဆိုင်ရာသုတေသီ Martin Davis ကပြောပါတယ
် There's been an incredible interest particularly multinational South African capital going to Nigeria and largely into the FMCG
သူပြောတာကတော့အာဖရိကတိုက်ကနိုင်ငံအများအပြားမှာယင်းနှမြုံနံကြသူတွေကနိုင်ဂျီးရီးယားနိုင်ငံကိုသွားလို့ကြတဲ့အကြောင်းအထူးသဖြင့်တော့ FMCG လို့ခေါ်တဲ့အလင်းမြန်တိုးတက်များပြားလာနေတဲ့စားသုံးသူတွေကိုပြစ်မှတ်ထားလှုပ်ဆောင်တဲ့ယင်းနှမြုံနံသူတွေကအဲ့ဒီအယူအဆရှိနေကြကြောင်းလူဦးရေတန်း190ရှိတဲ့အတွက်အာဖရိကတိုက်သား80တိုင်းဟာနိုင်ဂျီးရီးယားနိုင်ငံသားတယောက်ဖြစ်နေတဲ့အတွက်ဒီအပေါ်မျက်စိကျနေကြခြင်းဖြစ်ကြောင်းပြောတော့တာပါဒီလိုဆွဲဆောင်မှုကောင်းတဲ့ကိန်းဂဏန်းတွေရှိနေပေမဲ့လည်းနိုင်ဂျီးရီးယားနိုင်ငံမှာစီးပွားလုပ်ရတာဟာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးတောင်အာဖရိကနိုင်ငံကနာမည်ကြီးအဝတ်အထည်အယောင်ဆိုင် Woodward's ဟာရောင်းမကောင်းတာဆန်ကန်းကတွေဈေးကြည့်တာတွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာဆန်ကွဲဖွင့်ပြီးနှစ်နှစ်အကြာ2013ခုနှစ်မှာပြန်ထွက်သွားခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာယင်းနှမြုံနံမဲ့ဆိုရင်ရေရှည်စီးပွားလုပ်ငန်းအဖြစ်ရှုမြင်လုပ်ကိုင်မှုလိုတယ်လို့ Nissan Motor Car Company ကတောင်အာဖရိကနိုင်ငံဆိုင်ရာအကြီးအကဲ Mike Withfield ကလည်းပြောပါတယ်ဒါတွေဟာနိုင်ဂျီးရီးယားနိုင်ငံမှာယင်းနှမြုံနံလို့သူတွေရင်ဆိုင်ရမယ့်အခက်အခဲတွေကတချို့ပဲဖြစ်ပါတယ် တစ်ဖက်မှာဘိုကိုဟာရမ်လို့အစ္စလာမစ်စစ်သွေးကြွတွေကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်လဲနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နိုင်ပြီးလူထုအကြားမှာစိုးရိမ်မှုတွေရှိနေသလိုနိုင်ငံခြားရေးနှီးမြှုပ်နှံလို့သူတွေအတွက်လဲထက်သွင်းစဉ်းစားရမယ့်အချက်ဖြစ်နေတာပါနိုင်ဂျီးရီးယားဟာဆက်လုရှားပွဲရတဲ့အတူအဆင်ပြောင်းလဲနေတဲ့တိုင်းပြည်တစ်ခုဖြစ်သလိုပဲဆက်လုရှားပွဲကောင်းတဲ့မျှဝင့်ချက်တွေရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ယင်းနှီးမြှုပ်နှံသူတွေကပြောပါတယ်။ဒါပေမဲ့နိုင်ဂျီးရီးယားနိုင်ငံမှာယင်းနှီးမြှုပ်နှံမှုအတွေ့ခနစ်ခေတ်ရဲ့အလင်းမြန်ပြောင်းလဲနေတဲ့ဈေးကွက်ကိုလိုက်ပြီးယင်းနှီးမြှုပ်နှံလို့သူတွေရင်ဆိုင်ရလိမ့်မရှိတဲ့စိတ်ရှည်တီးခံဖို့တော့လိုအပ်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ။
ဒီဝေးကနာကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုလေနောက်ထပ်အပတ်စဉ်ကနာတစ်ခုဖြစ်တဲ့တူတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါမယ်အလဘားမားပြည်နယ်မှာအသားရောင်ခွဲခြားမှုစန့်ကျင်တိုက်ဖြစ်တဲ့ခြေတပွဲကိုလုံခြုံရေးရဲတွေကအပြင်းထန်နှိပ်ကွပ်ခဲ့တာကြောင့်လူတော်များများဒဏ်ရာရခဲ့ပါတယ်အမေရိကန်ပြည်တော်စုမှာလွန်ခဲ့တဲ့နှစ်90ကဖြစ်ပွားခဲ့တဲ့အဲ့ဒီအဖြစ်အပျက်ကိုတွေးစွန်းတဲ့တနင်္ဂနွေနေ့လို့လူတွေကသိကြပါတယ်ဒီအကြောင်းအခုတစ်ပတ်တူတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကမတ်ခွာညူနဲ့အတူတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
ဒီကဘာတူတာဆောင်တဲ့အမေရိကန်ခွင့်အစီအစဉ်မှာတော့အကြံဖတ်မှုဒီအကြံဖတ်ဖြိုခွဲခံရတဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးနောက်မျိုးဆက်သစ်တွေသင်ခန်းစာယူနိုင်အောင်နောက်အဲ့ဒီအဖြစ်အပျက်မှာကိုယ်တိုင်ပါဝင်သူတွေရဲ့အတွေ့အကြုံတွေကိုတင်ပြပေးဖို့ရှိပါတယ်မခွန်ညိုရေ
အကြံဖတ်မှုဆိုတာကတော့ဘယ်သူကမှလက်ခံတဲ့ကိစ္စမဟုတ်ပါဘူးရှင်လူမျိုးစုတစ်မျိုးနဲ့တစ်မျိုးကြားလူသားချင်းချင်းကြားဘာကြောင့်ပဲဖြစ်ဖြစ်တန်းတူညီတူဆက်ဆံဖို့ဆိုတာကအားလုံးကလူလာကြတာပါပဲကိုအောင်အောင်ရေ
ဟုတ်ပါတယ်ဗျာလွန်ခဲ့တဲ့မတ်လ9ရက်နေ့ကအမေရိကန်ပြည်တော်စုအဲလဘားမားပြည်နယ်ဆယ်မာမြို့မှာကျင်းပတဲ့အာဖရိကန်အမေရိကန်လူမျိုးတွေရဲ့ဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရတာအနည်း90ပြည်မြောက်တဲ့အခမ်းအနားကိုအမေရိကန်သမ္မတဘရက်အိုဘားမားတက်ရောက်ခဲ့ပါတယ်
။အသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တဲ့အတွက်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာမြို့ကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြတာပါကိုအောင်ရေ။မဲပေးခွင့်အတွက်အမှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခီကိုခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ကြပါတယ်ရဲတွေကဆန္ဒပြခြိတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုကြော်ဖြတ်ဖို့ဆက်ပြီးစူးစမ်းတဲ့အခါမှာရဲတွေကမျက်ရည်ယိုဘုံးတွေအုံပြုပြီးရက်ရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
ဒီတရားရဲ့အမည်ဟာလူယူအစွန်ရောက်မျိုးသားရေးဝါဒီတွေနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းစစ်ဘီဆယ်မာမာနေထိုင်ခဲ့တဲ့အမေရိကန်ထက်လွတ်တော်အမတ်ဖြစ်ခဲ့သူအက်ဒမန်ဖက်တက်ရှင်နာမည်ကိုပေးထားတာပါသွေးစွန်းတဲ့တင်းငုံနေနေချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ်ဂျိုအန်ဘလန့်က၆ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ်ဗျာ
But before we could turn around it was too late.They came in from both sides, the back and the front, and they were just beating people.
ကျမတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်။သူတို့ကနှစ်ဖက်စလုံးကနေလာနေတာပါ။ရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်။နောက်သူတို့ပြစ်တဲ့မျက်ရည်ရိုးဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျဘာမှလည်းမမြင်ရတော့တုံလှုပ်ခြောက်ခြားမိပါတယ်လို့ Joan Blanc ကပြောသွားတာပါ။အဲ့ဒီခြေတက်ပွဲမှာအဓိကကျတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာFD Reese ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင်
။ You know, I think Selma led march and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူး။နောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုပ်တွေနဲ့ရိုက်ကြတော့လူတွေလဲကြပြူကြနဲ့ဘိုးလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာ Reese ကပြောသွားတာပါ။
You are ordered to stand where you are. This march will not continue.
အခုကြားခဲ့ရတာကတော့ခြိတက်ဆန္ဒပြလာကြတဲ့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူမျိုးရဲအရာရှိတွေကခြိတက်မှုကိုရပ်ဖို့အတန်ချက်ဆက်နဲ့သတိပေးပြောဆိုနေတာပါဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်တွေဆုံးရှုံးနိုင်တာကြောင့် NRA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြိတက်ခဲ့ကြပါတယ်အဲ့ဒီလူပြည်ရဲ့တားဆီးနေတဲ့အက်ဒမန်ဖက်တက်စ်ဒရာနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတည်တည်လေးကတ်လွတ်ခဲ့တဲ့ဆယ်ရီမစ်ချယ်မော့စ်ကသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
် I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကြောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး ကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်။ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆွန့်သင့်ရင်လည်းဆွန့်ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူး။အထူးသဖြင့်ဒီဆယ်မာမှာကျမတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါ။
ဒီနေရာမှာကြတော့နိုင်ငံတွင်းတန်းသူညီမျှအခွင့်အရေးရအောင်ဆောင်ရွက်ခဲ့တဲ့လက်လက်မရှိသူအင်အားမဲ့သူတွေဟာသူရဲကောင်းတွေလို့ဆိုရမှာပေါ့ဗျာ။အာဏာပိုင်ဘက်ကအကြမ်းဖက်ဖို့ရည်ရွယ်ချက်ရှိရင်တော့အာဏာမဲ့သူတွေရတဲ့ရပိုင်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေသူတွေအတွက်တော့ဒီလိုတောင်းဆိုရင်အသားအနာခံအခက်မသိရင်အသက်တောင်တင်နိုင်တာကိုလည်းဘေးချိတ်ပြီးလုပ်ခဲ့ကြတာကိုကြည့်တော့ဒီကနေ့အမေရိကန်ပြည်ထောင်စုဟာဘာကြောင့်အိမ်မက်တွေကိုလက်တွေ့အကောင့်တွေပေါ်နိုင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတနိုင်ငံဖြစ်လာလဲဆိုတာကိုနားလည်သဘောပေါက်မိပါရဗျာ
။ဆယ်မာမြို့မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေ့စီကသွေးစွန်းတဲ့တင်းငွေနေရဲ့သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
်။ I can remember coming down and seeing people who were on the bridge running back towards George Washington Carver Homes where I live.
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညာတော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်တကြားအော်ဟစ်နေကြပါတယ်။အိမ်ကတခန်းအတွင်းဝင်ရောက်နေသူတွေကိုလူပြူရဲရာရှိကလူမဲတွေကိုနှိမ်သုံးတဲ့နေကာရီအဲ့ဒီမှာမနေကြနဲ့ဆိုပြီးပြောပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ။
အမေရိကန်တောင်ပိုင်းမှာစာမေးပွဲဖြေဆိုခွင့်နဲ့တခြားနည်းလမ်းတွေကိုပါသုံးပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်။ Edman Pettus တရားပေါ်မှာလွန်ခဲ့တဲ့အနှစ်50ကလူမှုခွင့်ရေးတောင်းဆိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေနဲ့သမ္မတဘရက်အိုဘားမားနဲ့မိသားစုဟာအတူလက်တွဲလမ်းလျှောက်ခဲ့ပြီးလူမှုလှုပ်ရှားမှုကာလအတွင်းကသချင်းတွေကိုဆူခဲ့တာပါ။သွေးစွန်းတဲ့တင်းငွေတွေနဲ့အနှစ်50ပြည့်အခမ်းအနားကိုမတ်လ9ရက်နေ့ကဆယ်မာမာကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုလူတွေထောင်နဲ့ချီတက်ရောက်ခဲ့ပြီးအဲ့ဒီအထဲမှာသမ္မတဟောင်း George W. Bush နဲ့ Laura Bush တို့လည်းပါဝင်ပါတယ်
။ The Americans who crossed this bridge, they were not physically imposing.But they gave courage to millions. They held no elected office.
ဒီတရားတွေကိုဖျက်ချော်ခဲ့သူတွေဟာသူများတွေကိုအကင်းကျက်လုခိုင်းခဲ့တာမျိုးမရှိပေမဲ့သူတို့ဟာတန်းနဲ့ချီတဲ့သူတွေကိုခွန်အားတွေပေးခဲ့ပါတယ်။သူတို့တွေဟာရွေးကောက်ခံကိုယ်စားလှယ်တွေမဟုတ်ပေမဲ့နိုင်ငံကိုဥဆောင်ခဲ့သူတွေပါ။နှစ်ပေါင်းရာနဲ့ချီရှိခဲ့တဲ့အကြမ်းဖက်နှိပ်စက်မှုတွေလူမဆန်စွာဆက်ဆံခံရတာတွေကိုအန်တူရင်ဒီတရားကိုဖျက်ခဲ့ပေမဲ့သူတို့ဟာအထူးခွင့်ရေးရဖို့တောင်းဆိုနေတာမဟုတ်ပါဘူး။ရာဇဝတ်နှစ်နီးပါးကြာသူတို့အပေါ်ပေးထားတဲ့ဂရုအတိုင်းတန်းတူညီမျှအခွင့်အရေးကိုသာတောင်းခဲ့တာပါလို့သမ္မတအိုဘားမားကပြောသွားတာပါ
။ဒါနဲ့အဲ့လိုမိန့်ခွန်းပြောတဲ့အထက်မှာဗမာပြည်ကလူငယ်တွေနဲ့ပတ်သက်ပြီးတော့လည်းပြောသွားသေးတယ်ဆိုကိုအောင်ရေ
။ Young people in Burma went to prison rather than submit to military rule. They
မြန်မာနိုင်ငံကလူငယ်တွေဟာစစ်ဥပဒေတွေကိုလိုက်နာမဲ့အစားအကျဉ်းထောင်တွေစီကိုသာတွားခဲ့ပါတယ်။John Lewis ဘာတွေလုပ်ခဲ့ရဲဆိုတာကိုသူတို့မြင်တွေ့ခဲ့ပါတယ်လို့သမ္မတ Barack Obama ကပြောသွားတာပါ။ Obama ပြောသွားတဲ့ John Lewis ဟာ Selma ကနေ Montgomery ကိုချီတက်နေချိန်မှာအဲ့ဒီအချိန်ကလူငယ်တက်ကြွလှုပ်ရှားသူတူဖြစ်ဥဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိုက်နှက်ဖမ်းဆီးတာကိုခံခဲ့ရသူဖြစ်ပြီးတော့အထူးထင်ရှားခဲ့ပါတယ်။အခုတော့သူဟာထင်ရှားတဲ့လွတ်တော်အမတ်တူဖြစ်နေပါပြီ။
ဒါအပြင်ကမ္ဘာတလွားမှာတူနစ်လမ်းမတွေပေါ်ကစလို့ယူကရိန်းနိုင်ငံမိုက်ဒန်ရင်ပြင်အထိသူတို့ရဲ့ခေါင်းဆောင်တွေကိုလွတ်လပ်မှုအဝင်အဝိုင်းချက်တွင်ဖို့တိုက်တွန်းခဲ့သူမျိုးဆက်တဲ့လူငယ်တွေဟာအင်အားမဲ့သူတွေကကမ္ဘာအင်အားကြီးတွေကိုပြောင်းလဲစေနိုင်ခဲ့တဲ့ဒီနေရာကနေခွန်အားတွေရယူခဲ့ကြတာပါ။အလာဘားမားပြည်နယ်ဆယ်မာမြို့မှာစိတ်ကူးစိတ်တမ်းတွေတကယ်အကောင့်ထဲပေါ်နိုင်ခဲ့တယ်ဆိုတာကိုသူတို့တွေတွေ့ခဲ့ပါတယ်ဆိုပြီးတော့လည်းသမ္မတကပြောပါတယ်
တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOE American အတန်ရဲ့အင်ကာနီမနေ့ပိုင်းအစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။လွန်ခဲ့တဲ့28နှစ် 1988 ခုနှစ်မတ်လ16ရက်နေ့ကအဲ့ဒီအချိန်တုန်းကအီရတ်နိုင်ငံရဲ့သမ္မတဖြစ်နေတဲ့ဆက်ဒမ်ဟူစိန်ဟာခေတ်သစ်သမိုင်းမှာအဆိုးအဝါဆုံးရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်ကိုလှုပ်ခဲ့ပါတယ်။အီရတ်နိုင်ငံမှာကတ်လူမျိုးအများစုနေထိုင်ကြတဲ့ဟလပ်ဂျာမျိုးအပေါ် အစိတ်တန်းဝေသုံးတိုက်ခိုက်ပြီးတော့အရသာထောင်တဲ့ခြေကိုတတ်ဖြတ်ခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကကတ်လူမျိုးတွေနဲ့တခြားတိုင်းရင်းသားတွေကိုလူမျိုးတုံးတတ်ဖြတ်တဲ့ El Anfar စစ်စင်ရေးမှာအီရတ်အစိုးရတပ်တွေဟာရော့ကက်ဒုံးကျည်တွေအသားအရည်ကိုလောင်ကျွမ်းစေတဲ့ဂျယ်တွေပါတဲ့မီးလောင်ပုံးတွေသုံးပြီးတော့ဟလပ်ဂျာမြို့အပေါ်နှစ်ရက်ကြာအောင်တိုက်ခိုက်ခဲ့ကြပါတယ်။ဒုတိယနေ့ညပိုင်းရောက်ချိန်မှာတော့သူတို့ရဲ့တိုက်ခိုက်တဲ့ပုံစံကိုရုတ်တရက်ပြောင်းလဲခဲ့ပါတယ်။ပြည်သူတွေအပေါ်တိုက်ခိုက်နေတဲ့လေရင်တွေပေါ်ကနေမြို့ရဲ့တချို့နေရာတွေအပေါ်အစိတ်တန်းငွေတွေအယောင်အဆင်းအနက်မပါတဲ့ siren တာဘန်နဲ့ VX အစိတ်ဓာတုရေတွေနဲ့ပတ်ဖြန်းခဲ့ပါတယ်။အဲ့ဒီနေ့တုန်းကမိနစ်ပိုင်းအတွင်းမှာပဲ3500ကနေ5000လောက်တေဆုံးခဲ့ကြပါတယ်။ထိခိုက်ဒဏ်ရာရမတတ်မဆွမ်းဖြစ်သူရေရှည်ကျန်းမာရေးထိခိုက်သူတွေကလည်း9000ကနေ10000လောက်အထိရှိခဲ့ပါတယ်။1988ခုနှစ်မတ်လ16ရက်နေ့မတိုင်ခင်တုန်းကလည်းဆာဒမ်ဟူစိန်ရဲ့တပ်ဖွဲ့တွေဟာဓာတုလက်နက်တွေသုံးစွဲခဲ့တယ်ဆိုတဲ့သက်သေတချို့ရှိခဲ့ပေမဲ့ဟလပ်ဂျာမြို့အပေါ်တိုက်ခိုက်မှုဟာ El Anfar စစ်စင်ရေးမှဓာတုလက်နက်သုံးစွဲတယ်ဆိုတဲ့ပထမဆုံးအထောက်အထားဖြစ်ပါတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုဟာနောက်ဆုံးမဖြစ်ခဲ့ပါဘူး။1988ခုနှစ်နှစ်ဆန်းပိုင်းမှာဆာဒမ်ဟူစိန်ကကတ်လူမျိုးတွေနေထိုင်တဲ့ကျေးရွာပေါင်း24ရွာလောက်အထိကိုဓာတုလက်နက်တွေနဲ့တိုက်ခိုက်ဖို့အမိန်ပေးခဲ့ပါတယ်။အင်မတန်မှဆက်ဆုပ်ဖွဲ့ရတိုက်ခိုက်မှုတွေကိုအဓိကဦးဆောင်ခဲ့သူဆာဒမ်ဟူစိန်ရဲ့ညီအကိုဝမ်ကွဲအလီဟာဆန်အယ်မာဂျစ်ဆိုရင်ဓာတုအလီလို့တော့မှနာမည်ရခဲ့ပါတယ်။အီရတ်ခေါင်းဆောင်ဟောင်းတွေဟာ El Anfar စစ်စင်ရေးနဲ့သူတို့ရဲ့ပြည်သူတွေအပေါ်မှာစိုးဝါတဲ့ပြစ်မှုတွေတတိကြီးကိုကျူးလွန်ခဲ့ကြတာမှဟလာဗျာမြို့အပေါ်တိုက်ခိုက်မှုကတော့အဆိုးဝါးဆုံးရက်ဆက်ကြမ်းကြုတ်မှုဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုတွေအပြင်တခြားပြစ်မှုတွေကြောင့်ဓာတုအလီကျိုးပေးအသက်ခံခဲ့ရပါတယ်။သမရဟောင်းဆာဒမ်ဟူစိန်ကတော့တီးခြားအမှုနဲ့ကျိုးပေးခံခဲ့ရတဲ့အတွက်ကြောင့်သာသူ့အပေါ်ဆွဲဆိုထားတဲ့ဆွဲဆိုချက်တွေကိုအီရတ်အထူးခုံရုံးကပြန်ပြီးတော့ရုပ်သိမ်းခဲ့တာပါ။အဆိုးရအကြီးအကဲတွေဟာနိုင်ငံရဲ့တာဝန်ကိုထမ်းဆောင်ကြရတာဖြစ်တယ်လို့ပြည်သူတွေရဲ့အကျိုးစီးပွားအတွက်ကိုစောင့်ရဲကြရတာဖြစ်ပါတယ်။နောက်ဆုံးမှာတော့အာနာရှင်အနေငယ်ဟာပဲအိယာထဲမှာတက်တောင့်တက်တာနဲ့တည်ဆုံရဒါမှမဟုတ်လေသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကနေအေးအေးယူမခံရပဲလွတ်မြောက်သွားကြတာပါ El Anfar စစ်စင်ရေးနဲ့ဟလပ်ဂျာမျိုးကအပြစ်မဲ့ပြည်သူထောင်ချီကိုတပ်ဖြတ်ခဲ့ကြသူတွေနောက်ဆုံးဘလို့စခန်းသိမ်းသွားတယ်လဲဆိုတာကိုသူတို့လိုပဲလူသက်လောက်ရတွေလုံနေကြသူတွေကနမူနာအဖြစ်သတိမှုသင့်ပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းသောတာရှင်တွေကိုထပ်မံအသိပေးလိုပါတယ်။အင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒူမီတာ16 19နဲ့24ဒုကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြားရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်။
တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကအမြောက်ဆန်နေကြပြီးတရုတ်နိုင်ငံသားတချို့သေဆုံးခဲ့ရတဲ့အပေါ်မြန်မာအစိုးရအနေနဲ့စိတ်မကောင်းဖြစ်ရကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုအမြောက်ဆန်နေတရုတ်ဘက်ကကြားတာဟာမြန်မာစစ်တပ်ကြောင့်မဟုတ်ဘူးလို့ညှင်းဆိုထားပါတယ်။အဲ့ဒီလိုအမြောက်ဆန်နေတရုတ်နိုင်ငံဘက်ကကြားခဲ့ရကတရုတ်နိုင်ငံသား9ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့တယ်လို့မြန်မာအစိုးရသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်။MNDAA ကိုကန့်တပ်ဖွဲ့ကတော့သူတို့အနေနဲ့တရုတ်နိုင်ငံထဲကိုထိရောက်အောင်ပြစ်နိုင်စွမ်းမရှိတဲ့အကြောင်းမြန်မာအစိုးရဟာကျောင်းသားအရေးခင်းကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းတာကိုအာရုံလွှဲရအောင်အခုလိုလှုပ်ဆောင်ခြင်းဖြစ်ကြောင်းပြန်လည်ခြေပခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့28ကြိမ်မြောက်ညီလာခံကိုတင်သွင်းမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီရဲ့အစီရင်ခံစာကို FIDH ခေါ်အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့ချုပ်ကမြန်မာနိုင်ငံမှာမဖြစ်ရှင်းပဲကြံနေသေးတဲ့အစိုးရဘော်ရလူ့ခွင့်ရေးပြဿနာတွေရှိနေသေးတယ်ဆိုပြီးကြိုဆိုလိုက်ပါတယ်။မြန်မာကြာသေးမီကမြန်မာမြန်မာနိုင်ငံကကျောင်းသားတွေဆန္ဒပြမှုအပေါ်အကြမ်းဖက်ဖြိုခွင်းမှုဟာညီညွတ်စွာဆန္ဒဖော်ထုတ်မှုကိုကန့်ကွက်ရောက်ပြီးမြန်မာနိုင်ငံမှာဥပဒေချိုးဖောက်သူတွေကိုအရေးယူခြင်းမရှိသေးတာတွေ့ရတဲ့အကြောင်းလဲထောက်ပြထားပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာလူ့ခွင့်ရေးနောက်ပြန်ဆုတ်တာတွေကိုတွေ့ရတဲ့အကြောင်းနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးမယ်လို့သမ္မတဦးသိန်းစင်ကတိပေးထားပေးမယ်လို့အခုချိန်ထိနိုင်ငံရေးအကျဉ်းသားဒါဇင်ပေါင်းများစွာရှိနေပြီးအရေးတော့ဟာမှန်မှန်ကြီးကိုတွေ့ရနေတာတွေ့ရတယ်လို့ဖော်ပြထားပါတယ်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်ကြီးညာသွားတာဖြစ်ပါတယ်ဒီမိနစ်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နံဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြပါညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုတိုင်းဒိုမီတာ16 19နဲ့25တို့ကနေဖတ်ယူနားဆင်နိုင်ပါတယ်တောတာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.